တဲ့တမျိုးသောအခြေအဖြစ်တည်နေတဲ့ဥပါဒါနဲ့ခန္ဓာငါးပါးပြီးသစ္စာဒေသနာတော်နိယသစ္စာနဲ့ဒုက္ခသစ္စာတရားဘာသစ္စာနဲ့ဒုက္ခသစ္စာအဲဒီဒုက္ခသစ္စာအမြင်ရတဲ့တရားတွေထဲမှာအတိတ်ခန္ဓာငါးပါးလည်းမပါဘူးလားပါတယ်အနာဂတ်ခန္ဓာငါးပါးလည်းမပါဘူးလားပါတယ်သစ္ဆုတ်ပံခန္ဓာငါးပါးလည်းမပါဘူးလားပါတယ်ဣဇ္ဇဒခန္ဓာ၅ပါးလည်းမပါဘူးလားပါတယ်ဝိဒ္ဓခန္ဓာ၅ပါးလည်းပါတယ်အဲ့ဒီခန္ဓာ၅ပါးတွေဒီဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုနိဗ္ဗာန်ကိုလိုလားတောင့်တနေတဲ့တော်ကုန်မှန်ရင်သိအောင်ကြိုးစားအထောက်ရမလားအမထောက်ရဘူးလားအထောက်အထောက်မယ်ဆိုတာကညီမှန်လမ်းမှန်နမဒိဋ္ဌိနော်ဒီကတစ္ဆတ်မျိုးသားခြင်းစီတည်နေတဲ့ဒီခန္ဓာ၅ပါးဒီဒုက္ခသစ္စာတရားသို့ဒုက္ခသစ္စာတရားကိုထွန်းဖောက်သိမြင်နေတဲ့ဉာဏ်ဒီသမ္မာဒိဋ္ဌိသမ္မာဒိဋ္ဌိ၄မျိုးတည်းကဒုက္ခသစ္စာကိုသိတဲ့သမ္မာဒိဋ္ဌိတစ်ခုနော်ဒီတော့အတိတ်ခန္ဓာ၅ပါးရှိဖို့မလိုဘူးအနာဂတ်ခန္ဓာ၅ပါးရှိဖို့မလိုဘူးဆိုရင်တော့ဒုက္ခသစ္စာကိုပြည့်ပြည့်စုံစုံသိနိုင်ပါအောင်မလားမသိနိုင်ဘူးနော်တစ်ချက်အတိတ်ခန္ဓာ၅ပါးရှိဖို့မလိုဘူးအနာဂတ်ခန္ဓာ၅ပါးရှိဖို့မလိုဘူးဆိုလို့ရှိရင်လေနိမန်လမ်းမှန်လို့ပြောနေပါမလားမပြောနိုင်ဘူးဘာကြောင့်တရားရှင်ကိုရိုရင်ကဒုက္ခသစ္စာစီးရင်ကိုအတိတ်ထုတ်ဝေပြီးတော့ဟောထားတယ်။အဲဒီဒုက္ခသစ္စာကိုသိအောင်ကြိုးပမ်းဖို့လည်းများစွာဖြင့်နည်းမျိုးမျိုးနဲ့တိုက်တွန်းထားတယ်။မသိခင်ရင်လည်းသံသရာကိုစီးရင်ဒုက္ခမှမကြော်လို့မလွန်မြောက်နိုင်ဘူးဆိုပြီးတော့အတိတ်ဟောထားတယ်။ယောဟိကောစီဘေကွေအဝေတယဟံဒုက္ခရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာဒုက္ခသမုဒယအရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာဒုက္ခនិရောဓအရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာဒုက္ခនិရောဓဂามိနေပฏิပဒအရိယသစ္စာယထာဘုဒ္ဓနာဖိသမိစ္ဆာမမဒုက္ခတန်တံဂရိတာမိတိနိတံဌာနဝိသတိဘုဒ္ဓဂရတုတ်တံစတဲ့ဟောသစ္စာနိုင်အောင်မလာတဲ့တုတ်တံတွေနော်ဘိက္ခုရေစေတယံတို့ယောအကျဉ်အမမထတစုံတရားသောပုဂ္ဂိုလ်တတဝတိဧဝံဤသောဝတိယပြောဆိုလာညာအံပုဂ္ဂိုလ်ဒုက္ခရလာပြောပြီဘယ်လိုပြောမလဲအဟံသာတိဒုက္ခရိယသစ္စာဒုက္ခရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြန်ဟုတ်တိုင်းမှန်စွာအနဗိသမေသဉာဏ်ဖြင့်ထင်ဖို့မသိမြင်ပါမူ၍ဝါအနဗိသမေသဉာဏ်ဖြင့်ထင်ဖို့မသိမြင်ပါပဲလျက်ဒုက္ခသမုဒယအရိယသစ္စာဒုက္ခဖြစ်သောသမုဒယအရိယသစ္စာတရားကိုယထာဘုဒ္ဓမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမေသဉာဏ်ဖြင့်ထင်ဖို့မသိမြင်ပါပဲတည်းဒုက္ခនិရောဓအရိယသစ္စာဒုက္ခချုပ်ရာនិရောဓအရိယသစ္စာတရားကိုယထာဘုဒ္ဓမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမေသဉာဏ်ဖြင့်ထင်ဖို့မသိမြင်ပါပဲတည်းဒုက္ခនិရောဓဂ ामी နေပฏิပဒအရိယသစ္စာဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းခြင်းစဉ်ဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုယထာဘုဒ္ဓံမဖောက်မပြဟုတ်တိုင်းမှန်စွာအနဗိသမေသဉာဏ်ဖြင့်ဖင်ဖောက်မသိမြင်ပါပဲလျက်သမ္မာသောမွန်မှန်ကံစွာဒုက္ခတာငရဝဆင်းရဲဒုက္ခဤအန္တအဆုံးအပိုင်အခြားကိုပြိဒါမိငါပြုလုပ်ပေအပ်ဤတိဤသို့လျင်ဝတ္တရာပြောဆိုလာညာအတဏ္ဍထောပုဂ္ဂိုလ်ဣတံထာဏံထောပြောဆိုသည့်အတိုင်းဖြင့်ဉာဏ်ရတဲ့အကြောင်းရမျိုးဒီနဝိသတိမရှိသေးပါလင်သည်ပုဂ္ဂိုလ်ဒုက္ခလာပြောပြီငါသည်ဒုက္ခအရိယသစ္စာကိုဉာဏ်ဖြင့်ဟုတ်တိုင်းမှန်စွာသိဖို့မသိပဲဒုက္ခသေတံသမုဒိအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်သိဖို့မသိပဲဒုက္ခချုပ်ရာနိရောဓအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်သိဖို့မသိပဲဒုက္ခချုပ်ရာနိဗ္ဗာန်သို့ရောက်ကြောင်းခြင်းစဉ်ဟုခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားကိုဟုတ်တိုင်းမှန်စွာဉာဏ်ဖြင့်သိဖို့မသိပဲနာရဝဇ္ဇဒုက္ခကိုငါကုံဆုံးသွားအောင်ပြုလုပ်မယ်လို့ပုဂ္ဂိုလ်ဒုက္ခလာပြောပြီပြောခဲ့မယ်ဆိုရင်သူပုဂ္ဂိုလ်ရဲ့ပြောပြချက်ဒီပြောသည့်အတန်ရှင်းနိုင်ရသောအကြောင်းရှိသလားမရှိဘူးဒီလိုဆိုရင်တန္တရာဝဇ္ဇဒုက္ခကုံဆုံးခြင်းနဲ့ဆိုလို့ရှိရင်ဘာကိုသိအောင်ကြိုးပမ်းရမလဲသစ္စာ၄ပါးနော်အဲဒီသစ္စာလေးပါးရဲ့မှဒုက္ခသစ္စာမပါဘူးလားပါတယ်ဘုဒုက္ခသစ္စာကိုဟိုတိုင်းမှသာညာဖြင့်ဖင်ဖောက်မသိမြင်သံသရာဝဇ္ဇဒုက္ခကုံလားမကုံဘူးလားမကုံဘူးနော်ဒီတော့သံသရာဝဇ္ဇဒုက္ခကုံခြင်းနဲ့ဆိုလို့ရှိရင်ဒုက္ခသစ္စာကိုဟိုတိုင်းမှသာဖင်ဖောက်သိအောင်ယူပန်းရမယ် တကယ်တမျိုးသောအခြင်းအပြင်ဒီနေတဲ့ဥပါဒဏ်နဲ့ခန္ဓာငါးပါးဒီပါဒုက္ခလဲဒုက္ခသစ္စာနော်အဲဒီဒုက္ခသစ္စာကိုသိအောင်ကြိုးပမ်းရမယ်ဆိုတော့အတိတ်ခန္ဓာငါးပါးကိုလည်းသိအောင်ကြိုးစားအထောက်အပံ့အနာဂတ်ခန္ဓာငါးပါးကိုလည်းသိအောင်ကြိုးစားအထောက်အပံ့ပိဿုပံခန္ဓာငါးပါးကိုလည်းသိအောင်ကြိုးစားအထောက်အပံ့ပိဿတခန္ဓာငါးပါးဗိဒခန္ဓာငါးပါးကိုလည်းသိအောင်ကြိုးစားအထောက်အပံ့မှာဖြစ်တယ်နော်ဒီတော့အလရိကဒုက္ခမဟိနပဏိတဒုရတဏိကခေါ်တဲ့ဒီခန္ဓာကြီးကတော့အဲဒီခန္ဓာကအစ္ဆဒမိတခန္ဓာငါးပါးအတိတ်ကခန္ဓာငါးပါးပြုစုကခန္ဓာငါးပါးဒီထက်မှထိုက်တယ်လို့အကျိုးဝင်သွားတာ။ဒါကြောင့်မင်္ဂလာဝိသဒုက္ခကုန်ခန်းခြင်းနဲ့တရားမှန်ခဲ့ရင်တရားကောင်းမှန်ခဲ့ရင်တော့ပြီးအောင်ကြိုးပမ်းရမယ်။တရားလေးထဲမှာအတိတ်ခန္ဓာငါးပါးလည်းပါတယ်။အနာဂတ်ခန္ဓာငါးပါးလည်းပါတယ်ဒီလိုသဘောပေါက်သွားပါနော်။နတ္တကုသမ္မာဒိဋ္ဌိကဆိုရတယ်ဒုက္ခသစ္စာကိုသိနေတဲ့သမ္မာဒိဋ္ဌိနံပါတ်2သမ္မာဒိဋ္ဌိကသမုဒိယသစ္စာကိုဟုတ်တယ်မှန်စွာသိတဲ့သမ္မာဒိဋ္ဌိဘာကိုသမုဒိယသစ္စာခေါ်တယ်လဲနော်ခဏခဏတော့ပြောဘူးပါတယ်နာဘူးထမှာပေါ့နော်နံပါတ်1တဏ္ဍကိုသမုဒိယသစ္စာလို့ခေါ်တယ်ဒါလည်းဗราဏအနည်းပဲဘာဖြစ်လို့လဲတဏ္ဍအစုတအစိတခန့်ချောက်သွားတဲ့ယဟန္တာအရှင်မြတ်တို့ရဲ့တဏ္ဍမှာနောက်ထပ်ဘဝတွေကိုပြည့်မြင်ပေးမယ်အပိသင်္ခါရအမြင်ရတဲ့ကံကြီးလုံးလုံးချုပ်သွားတယ်။တဏှာအစောတအစိတအဖို့ကိုမရတဲ့အတွက်ဒီကံကြီးအကျိုးပေးနေတဲ့အစွမ်းအားတွေကုန်ခန်းသွားတယ်။ဒုတိယတစ်ခုမိထုလိုက်လို့အစောတအစိတတွေခန်းချောက်သွားပြီ။အစောတအစိတခန်းချောက်နေတဲ့ဒီလူစီဒီနောက်ထပ်ညိုလေးအဖြစ်ဖြင့်အပင်တပင်ဖြစ်ပေါ်လာအောင်ပြည့်စုံပြည့်ဝနေတဲ့အစွမ်းအားတွေအလုံးကုန်သွားတယ်။ဒီပုံစံတိုင်းပဲယန္တာရှင်မြတ်တို့ဒီတဏအစောတအစိတကိုအရိယာမဲ့ရည်ရည်ဖြင့်ရှင်းပြလိုက်တဲ့အကုန်လုံးကုန်သွားပြီအစောတအစိတတွေခန့်ချောက်သွားပြီအစောတအစိတတွေခန့်ချောက်သွားတဲ့အတွက်တဏအစောတအစိတရှိမှအကျိုးပေးနေတဲ့သွားရှိတယ်။ကံဒီလည်းအကျိုးပေးခွင့်မရတော့ပဲအလုံးဆုံးခြင်းသွားဒါကြောင့်တဏသည်ဒုက္ခသစ္စာအမြင်ရတဲ့ခန္ဓာငါးပါးကိုဖြစ်စေတတ်တဲ့အကြောင်းတရားတွေထဲမှာဗဒနာအကြောင်းတစ်ခုဖြစ်တယ်။တဏှာဒီတဏှာတစ်ခုနဲ့ဖြစ်နေတဲ့ဆိုရင်မရှိဘူး။သိက္ခာရီတို့ရဲ့သဘောတရားကတစ်လုံးချင်းဖြစ်နေတဲ့ဆိုအားမရှိဘူး။ယုတ်တို့ရဲ့သဘောတရားတွေတစ်လုံးချင်းဖြစ်နေတဲ့ဆိုအားမရှိဘူး။ယုတ်တို့မှာယုတ်ကလလို့ခေါ်တဲ့အမှုံလေးတွေအနေနဲ့အုပ်စုအလိုက်ဖြစ်တယ်။အနည်းဆုံးသဘောတရား၈ခုနဲ့ပေါင်းစုတည်ဆောက်လိုက်ပါမှယုတ်ကလအမှုံလေးတစ်ခုဖြစ်တယ်။ယုဂလာအမှုန်ကြီးများစွာပေါ့စုတိောက်လိုက်ပါမှသံမင်းဘုံကြီးဖြစ်တဲ့လက်သက်တော်အရေးစားတဲ့32ခုထာတ42ခုထာတအစုဝေးတွေပေါ်လာတယ်။ထို32ခုထာတ42ခုထာတအစုဝေးတွေကိုအတိတ်ကကံစီမံပြီးအတိတ်အချိုးတကျတတ်ဆင်လိုက်ပါမှယောက်ျားမိမလူကိုယ်တ attva ဆိုတာပေါ်လာတယ်။မူရင်းတိောက်ထားတဲ့ပစ္စည်းတွေသဘောတရားလေးတက်တဲ့သဘောတရားလေးတွေများစွာပေါ့စုလိုက်မှကလပ်အမှုန်ကြီးတွေဖြစ်တော့ကလတ်တစ်ခုဒီယုံလောကမှာအသေးဆုံးအဖွဲ့အစည်းတစ်ခုရဲ့နာမည်ဖြစ်ပါတယ်။အုပ်စုအလိုက်သာဖြစ်နေတဲ့အစွမ်းအားရှိတယ်။အလားတူပဲဉာဏ်တရားတို့မြည်ဒီမှာလည်းအုပ်စုအလိုက်ဖြစ်တယ်။ဉာဏ်တရားတို့မှာအုပ်စုအလိုက်ဖြစ်နေတဲ့အတွက်တဏှာလီတစ်လုံးနဲ့မဖြစ်နိုင်တဲ့တဏှာနဲ့အပေါင်းအဖော်တွေရှိတယ်။အဲ့ဒီအပေါင်းအဖော်တွေဟာဘာတွေလဲလို့မေးရင်တော့ကိလေသာ7ပါးဆိုပြီးဆရာရှင်သတ်မှတ်ထားတယ်။ဒါကြောင့်ဒုတိယနည်းအားဖြင့်ကိလေသာ7ပါးကိုလည်းဘုရားရှင်ဒီသမုဒိယသစ္စာလို့ခေါ်တယ်သစ္စာဝိပင်ပါဠိတော်မှာနော်တခါတည်းကိလေသာ7ပါးကလည်းသူတို့နဲ့သူတို့ရှင်ရဆံရဆံရအုပ်စုလေးတွေအလိုက်ဖြစ်တော့အဲဒီအုပ်စုအလိုက်ဖြစ်တဲ့တရားတွေသိချင်းကြောင့်နံပါတ်3အနေနဲ့မြတ်စွာဘုရားအဘုဒ္ဓတရားမှန်သမျှကိုအကုန်လုံးသမုဒိယသစ္စာလို့ခေါ်လိုက်အမှုတော်ကတော့သမုဒိယသစ္စာဆိုတော့ကုသိုလ်ကံဒီကဘသမုဒိယသစ္စာမဟုတ်တော့ဘူးလားလို့ဒီလိုမျိုးကြီးဖြေလာပြန်တယ်။အဲဒါကြောင့်ကုသိုလ်ရဲ့မှာအခြေခံအကြောင်းရင်းဖြစ်နေတဲ့သံဃာဘုကလေပတ်ဖြစ်တတ်တဲ့သာတဝဥပါဒဏိယအမိရနေတဲ့အလောဘအာဒေါသအမောဟကုသမူလတရား၃ပါးကိုလည်းသမုဒိယသစ္စာဆိုပြီးတုဋ္ဌကဏီခေါ်လိုက်တယ်။ဒါကလည်းဗဒနာနည်းပဲဒီ၄နည်းလုံးကနော်။ဒီသမာဓိကြတော့မှဖြေရှင်ပြီးမန္တရဝုကိုလေ့ကျင့်တတ်တဲ့ကုသိုလ်ကမှန်တယ်များနဲ့အကုသိုလ်ကမှန်တယ်များအလုံးကိုသမုဒိယသစ္စာဆိုပြီးတော့ဒီလိုခေါ်လိုက်တယ်။အဲဒီနည်းကတော့သမုဒိယသစ္စာကိုအကျဉ်းအကြံမရှိကုန်စင်အောင်ဟောတော်မူတဲ့ နေနိဗ္ဗာန်ကနေလို့ခေါ်ပါတယ်နော်ဒါကြောင့်သမုဒိယတစ္ဆာကဘာလို့သမုဒိယတစ္ဆာခေါ်လဲလို့မေးရင်ကုသိုလ်ကံအကုသိုလ်ကံမှန်သမျှဒီသမုဒိယတစ္ဆာသမုဒိယတစ္ဆာကအကြောင်းတရားဒုက္ခတစ္ဆာကအကျိုးတရားဒီကကြီးကခေါင်းအေးလေးနဲ့နည်းနည်းနားထောင်ကြည့်ပါသမုဒိယတစ္ဆာကအကြောင်းတရားဒုက္ခတစ္ဆာကအကျိုးတရားသမုဒိယတစ္ဆာသင်္ချာရှိခြင်းကြောင့်ဒုက္ခတစ္ဆာတရားသင်္ချာပေါ်လာရအကြောင်းတရားနှင့်အကျိုးတရားနှစ်ခုရှိသည့်အ ਨੇ ကအကြောင်းတရားသင်္ချာရှိမှအကျိုးတရားသင်္ချာဖြစ်ပေါ်လာရတယ်ဆိုရင်အကြောင်းကအမြင်ဖြစ်မလားအကျိုးကအမြင်ဖြစ်မလားဒါကရှင်းရှင်းလေးနော်အကြောင်းတရားကအမြင်ဖြစ်မယ်အကြောင်းတရားသင်္ချာဖြစ်ပေါ်လာမှအကျိုးတရားကဖြစ်လာမယ်အကြောင်းကအရင်ဖြစ်မယ်ဆိုရင်ဒုက္ခနဲ့သမုဒိယနှစ်ခုမှာသမုဒိယသစ္စာကအရင်ဖြစ်မလားဒုက္ခသစ္စာကအရင်ဖြစ်မလားသမုဒိယသစ္စာအရင်ဖြစ်မယ်သမုဒိယသစ္စာသင်္ချာရှိမှဒုက္ခသစ္စာတရားသင်္ချာဖြစ်ပေါ်လာမယ်သမုဒိယသစ္စာတရားသင်္ချာမရှိတော့ဘူးဆိုရင်ဒုက္ခသစ္စာတရားလည်းသင်္ချာမဖြစ်တော့ဘူးသမုဒိယသစ္စာကအရင်ဖြစ်ရမယ်ဆိုရင်ပေါ့နော်ဒါကြီးတွေနည်းနည်းလေးစဉ်းစားကြည့်ပါဒီဘက်မှာဦးဇင်းတို့ဘုရားအဘိဓမ္မာနိယပရမန္တဥဘဝတခုမှာကောင်းစားပြီးအမိဝန္တပြိတ္တတွေနေပြီးဆိုကြလူသားတွေကွက်ပြောမယ်။ကလလရေကြီးအခိုက်မှာလူသားတို့အတွက်အကောင်းဆုံးဘာတွေဆက်ဖြစ်လဲလို့မြင်တော့ရုပ်တည်နန္ဒီဆက်ဖြစ်တယ်။ရုပ်ဖက်မှာဆိုရင်ကာယတတကကလဘာဝတတကကလဟရိယတတကကလဆိုပြီးရုပ်လအမျိုးအစားက၃မျိုးရုပ်အမျိုးအစား၃ခု။အမျိုးအစားကပြောရပါနော်။တမျိုးတမျိုးဖအရေးအတွက်ကတော့ဘဝရဲ့ကံအားဆရာစားအနေအများတော့အချိန်ကောင်းရှိပါလိမ့်မယ်နော်။ယောဂလအမျိုးစား၃မျိုးယောအမျိုးစား၃၀စသည်ဖြစ်ပြီးနာမ်လောကကြည့်လိုက်ရင်တော့ဒီပုဂ္ဂိုလ်လည်းဖြစ်မယ်ဉာဏ်လည်းပါမယ်သိတိလည်းပါမယ်ဆိုရင်ပေါ့သစ္စာတိ၃၀နဲ့လေးလုံးတော့ဖြစ်ပါယောအမျိုးစား၃၀ကခန္ဓာဒေသနာရဏိယပြောလိုက်တော့ရူပခန္ဓာသစ္စာတိ၃၀လေးလုံးနဲ့မပါနေတဲ့ဝေဒနာကဝိညာဉ်ခန္ဓာ၊ဒိဉ္ဇာကဒိဉ္ဇခန္ဓာ၊ဉာဏ်စိတ္တိ30နဲ့တလုံးကသင်္ခါရခန္ဓာ။အသိစိတ်ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာပေါင်းလိုက်တော့နာမ်ခန္ဓာက4ပါး၊ရုပ်ခန္ဓာက2ပါး။ပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲ5ပါး။အဲဒီခန္ဓာ5ပါးဒီသစ္စာဒေသနာရောနိယဘာသစ္စာလဲ။ဒုက္ခသစ္စာ။ဘာသစ္စာလဲ။ဒုက္ခသစ္စာ။ဒီဘဝမှာလူတတ်တို့အတွက်ဒုက္ခသစ္စာနဲ့သမုဒယသစ္စာနှစ်ခုရှိသည့်အ ਨੇ ကခေါင်းဆုံးဒီဘဝမှာဘာသစ္စာကအရင်စဖြစ်တယ်ဒုက္ခသစ္စာကအရင်စဖြစ်တယ်ဒီဒုက္ခသစ္စာนี่ဘလို့ကြောင့်ဖြစ်တယ်သမုဒယသစ္စာကြောင့်ဖြစ်တယ်အကြောင်းနဲ့အကျိုးနှစ်ခုရှိသည့်အ ਨੇ ကအကြောင်းတရားကအရင်ဖြစ်ရမယ်အကျိုးကနောက်မှဖြစ်ရမယ်ဆိုတော့မူကိုလက်ခံနိုင်ခဲ့မယ်ဆိုရင်ဒီမှာအတွက်တစ်ခါနာနဲ့ခဏကံမကိုအရင်ပြောနေတာပါနော်အကြောင်းကအရင်ဖြစ်ရမယ်အကျိုးကနောက်မှဖြစ်ရမယ်။တနည်းအားဖြင့်ဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ခုရှိတဲ့အနက်ကသမုဒိယသစ္စာအရင်ဖြစ်လို့ဒုက္ခသစ္စာကနောက်မှဖြစ်တယ်။အဲဒီမျိုးကိုလက်ခံနိုင်မယ်ဆိုရင်ဒီသမုဒိယကဒီဘက်ဘောမှာရှိမလားဟိုဘက်ဘောမှာရှိမလား။ဟိုဘက်ဘောမှာရှိနေတာပဲနော်။ဒီလိုရည်ရည်မှောက်နေတာကအဲဒီဖြစ်ပါ။သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာကိုမြင်အောင်ရှုရမယ်အပိုင်ကရောက်နေတယ်။သမုဒိယသစ္စာနဲ့ဒုက္ခသစ္စာဖြစ်တာကိုမြင်အောင်ကြည့်ရမယ်ဆိုရင်ဘာလို့သမုဒိယသစ္စာခေါ်တယ်ခေါင်းကပြောပြီးကုသိုလ်ကံအကုသိုလ်ကံမှန်တယ်များသမုဒိယသစ္စာဒါလည်းဗရဏာနည်းပဲနော်။ဘာဖြစ်လို့လဲ။ဒီကံဒီမှာအဝိဇ္ဇာတဏဥပါဒံဆိုတဲ့အစိုးတအခြေတ္တဘာမှအကျိုးပေးနိုင်ပါလိမ့်။ဒါကြောင့်ပရိစ္ဆာသမုပ္ပါဒေနာရောနည်းအရာပြောတော့အဝိဇ္ဇာတဏဥပါဒံသင်္ခါရကံဆိုတဲ့အကြောင်းပြရည်ဒီသမုဒိယသစ္စာပဲ။ဒါကိုသင်္ချာဝန်ဖျားရှင်ကရင်ကိုယ်သောတိကနိဗ္ဗာန်ဣဋ္ဌာယရဏတုတ်တံကြတော့ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏသတိဖြင့်အနုလောမပရိစ္ဆသမုပ္ပါဒေသနာရောနိယအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံနာယုတ်ကြောင့်တဏ္ဍရဏဖြစ်ပုံတဏ္ဍရဏကြောင့်ဖတ်တာဖြစ်ပုံဖတ်တာကြောင့်ဝေဒနာဖြစ်ပုံဝေဒနာကြောင့်တဏ္ဍဖြစ်ပုံတဏ္ဍကြောင့်ဥပါဒံဖြစ်ပုံဥပါဒံကြောင့်ဘဝဖြစ်ပုံဘဝကြောင့်ဇာတိဖြစ်ပုံဇာတိကြောင့်ကရမရဏသောကပိရိယဝဒုက္ခဒေါမနတဥပါယတဖြစ်ပုံမျိုးကိုဟုတ်တိုင်းမှန်စွာသင်္ဖောက်သိနေတယ်ဒါသမုဒိယသစ္စာကိုဟုတ်တိုင်းမှန်စွာသင်္ဖောက်သိတယ်လို့ဒီလိုဟောထားတယ် ကျောင်းကျွန်းဆင့်လယ်မှုပရိသတ်သမုပ္ပါဒ်သဘောတရားပဲနော်အဲဒီကျောင်းကျွန်းဆက်ကျွန်းနေတဲ့ပရိသတ်သမုပ္ပါဒ်သဘောတရားတွေကိုဟိုတန်းမှန်စွာကြည့်ကြရင်ဘာကိုကြည့်ရလဲသမုဒ္ဒယပရိသတ်ကိုဟိုတန်းမှန်စွာကြည့်သမုဒ္ဒယဆိုတာကဒုက္ခရဲ့အကြောင်းရင်းတရားကိုပြောတာဒီတော့ဒီသမုဒ္ဒယပရိသတ်ကိုဟိုတန်းမှန်စွာကြည့်ရမယ်ဆိုတော့သမုဒ္ဒယပရိသတ်ဒီလက်ရှိလူသားတအုပ်ရဲ့ဝိဘက်ခန္ဓာလို့ခေါ်ဆိုအပ်တဲ့ယုတ်တိနန္ဒီရှိတယ်နော်သောယုတ်တိနန္ဒီကိုဖြစ်စေတတ်တဲ့အကြောင်းရင်းဖြစ်တဲ့သမုဒ္ဒယပရိသတ်ဒီဒီဘက်ဘောမှာတော့မရှိနဲ့ဘယ်ဘက်ဘောမှာရှိနေလဲအတိတ်ဘောအတိတ်ကသမုဒ္ဒယသစ္စာကြောင့်လားဒီဘောမှာဒုက္ခသစ္စာကနာပြီးဖြစ်ရတယ်အတိတ်ကသမုဒ္ဒယသစ္စာကြောင့်ဒီဘောမှာဒုက္ခသစ္စာနာပြီးရတယ်ဆိုရင်အတိတ်ကိုလမ်းမရှိခဲ့ရင်အတိတ်ကသမုဒ္ဒယသစ္စာကြောင့်ဒီဘောဒုက္ခသစ္စာဖြစ်တာသိနိုင်ပါမလားသိနိုင်တဲ့နည်းတစ်ခုတော့ရှိတယ်အဲ့ဒါကလည်းဇဟပြီးတော့သူများအပြုံးနဲ့ထိုင်ပြီးလွမ်းနေနေပါဟုတ်တယ်သမုဒ္ဒယဒေသကြဒုက္ခဒေသဖြစ်တဲ့မှတ်ထားကြလားမမဖျားအဲ့ဒီနည်းတော့တည်တယ်ကိုယ်တိုင်မျက်မှောက်ထွင်ဖို့ပြီးတဲ့အရှင်းတော့ရောက်မလားမရောက်နိုင်ဘူးကိုယ်တိုင်မျက်မှောက်ထွင်ဖို့ပြီးကျင်တယ်ဆိုလို့ရှိရင်တော့ဘာလို့လဲကိုယ်တိုင်သိအောင်ရှုဖို့သိအောင်ကျင့်ဖို့ဒါပဲရှိဒီတော့ဒီသမုဒ္ဒယဒေသကြဒုက္ခဒေသဖြစ်တာကိုဟုတ်တိုင်းမှန်စွာမသိခဲ့ဘူးဆိုလို့ရှိရင်ဒေသလေးပါးကိုသိသည်လို့ခေါ်နိုင်မှာမလားမခေါ်နိုင်သမုဒ္ဒယသစ္စာကိုသိတဲ့တဏ္ဍိဋ္ဌိဉာဏ်ကိုရမလားမရဘူးသမုဒ္ဒယသစ္စာကိုဟိုတိုင်းမှဆိုမသိကြရင်တဏ္ဍာဟုဆင်းဒုက္ခကုန်မလားမကုန်ဘူးနော်နောက်တနည်းနဲ့ပြောရင်တော့ပရိစ္ဆေသမုပ္ပါဒ်အတိလာနည်းပဲအကြောင်းတရားထင်ရှားဖြစ်လို့အကျိုးတရားထင်ရှားဖြစ်ပုံအပိုင်အဲဒီတော့ကျောင်းကျောင်းဆက်နေလေတဲ့ဒီပရိစ္ဆေသမုပ္ပါဒ်သဘောတရားကိုဟိုတိုင်းမှဆိုမသိကြရင်တဏ္ဍာဟုဆင်းဒုက္ခကုန်မလားလို့မေးရင်မကုန်နိုင်ဘူးဆိုတော့ဆရာရှင်အတိအကျဟောနေဣဒ္ဓတောသဏ္ဍန္တဓမ္မဒါနနုဘောဓအပ္ပိဝေဒာဧဝမယံပဇတ္တန္တကုလကသတ္တကုလခန္ဓိကသတ္တမုံဇပပ္ပစ္စဘုဒ္ဓာအဘယံဒုက္ခတေဝိနိပါတံတန္တရဏာတိဝတ္တိအနန္တယုဝအနန္တဣဒ္ဓတဓမ္မဒါဤကြောင့်ကျိုးဆက်ပရိစ္ဆာဓမ္မုပ္ပါသဘောတရားကိုအနန္ဒုဘောဓအနုဘောဓညံဖြင့်ကြည်ဖန်ရစွာထိုးထွင်း၍မတိခြင်းကြောင့်အမလီဝေဒပတိဝေဒဉာဏ်ဖြင့်မဆိုင်ဖို့ဆက်ဖွင့်ဖောင်းရမတိမြင်ခြင်းကြောင့်ဉာဏ်ပကဤတ္တဝါအပေါင်းသည်ဤဝဤဒုက္ခလောကတန်တာကုလကသတ္တယကံတိတို့ဤရုပ်သွေးလဇောတော့ခြင်းချင်းခြင်းတဲ့သို့ဖြစ်ရနေသည်ကုလကံဒီကဇာတ္တသာပေါင်းတော်ဖြစ်မှဤအတိတ်ကခွဲဖြစ်ရနေသည်မုံသာပပဇာဗုဒ္ဓဖြူးဆောင်ရဒိဉ္ဇိယဖြူးဆောင်ရဒိဉ္ဇိယဖြင့်ပြုလုံထအပ်သောခြေလုံးကျုံးကဲ့သို့ဖြစ်ရနေခြင်းဖြစ်ရဲ့အဘယံသံသာဟုယုံမြင်ညာမရှိသောဒုက္ခတည်းမကောင်းမှုမျိုးသို့သူကြိုက်သောမဆိုရဲ့လာရောက်ရာဖြစ်သောနန္ဒရိသအပေတံ္ဍရာကို၎င်းအလိုအတ္တသံသာခြင်းဖြင့်ဖြူခရပြုခဲ့ပစ္စည်းရဲ့ကြာရောက်ဖြစ်သောအဘယံသအပေလေးပုံကို၎င်းနန္ဒရိသအပေလေးဘုံမှာကျင်းသောတဏ္ဍာကို၎င်းနာတိဟုတ္တိမကြော်လောမလုံမြောက်နိုင်ပေဒီစကားလေးဘုရားဟောထားဒီကြောင့်ဒုက္ခပရိစ္ဆေသမုပ္ပါဒ်သဘောတရားကြီးကိုအနုဘောဓဉာဏ်ပတိဝိဒဉာဏ်ခေါ်တဲ့ဒီဉာဏ်တော်ပြကိုယ်တိုင်မျက်မှောက်ထွက်ဖို့မသိတဲ့အတွက်ဉာဏ်ကံဒီလိုရဲ့ဖြည်းဖြည်းဖြည်းတွေ့တခုနော်ပြတ်တော့ဘာလို့စသည်တခုခုကိုင်းလို့ရှုပ်ထွေးသွားပြီးဆိုရင်ဖြည်းဖြည်းရတာအမတန်ခက်တယ်သာဘောင်းတော့ခဲ့မှရအတိုက်ရှိအမတန်ရှုပ်ထွေးသူကနေခြေတော်ကတော့ခြေတော်ဖို့ရအတွက်မြင့်တယ်ပေါ့ဖြူစံမြင့်အကြီးမြင့်လို့ခေါ်တဲ့မြင့်တစ်မျိုးကိုကျုပ်ကြည့်ကျုပ်ပြီးတော့ကျုံလေးလောက်ပြီးတော့အဲ့ဒီမှာခြေတော်ခွေလေးလောက်လို့ထားသုတ်ပါများလာတော့ဒီခြေတော်ခွေကအစအနတွေထွက်လာတော့ခီးကြည့်လိုက်မယ်ဆိုလို့ရှင်ဗရင်ကဖြူစံမြင့်တဲ့အချာဗရင်ကအရင်သိဖို့ရအမတန်အဲ့ဒီပုံစံအတိုင်းပဲဤကြောင့်သောပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုအနုဘောဓဉာဏ်ပတိဝိဒဉာဏ်ခေါ်တဲ့ဒီဉာဏ်တော်ဖြင့်ပြဖို့မသိတဲ့အဲ့ဒီတန်ခါကြီးထဲမှာချုပ်ပြီးပူလီပြီးတော့တရားရည်နေကြရဆန္ဒဟူ၍ဉာဏ်ဝိညာဉ်မရှိတဲ့မကောင်းမှုပြုသူဉာဏ်ဓမ္မတို့ရဲ့လာရောက်အဖြစ်တဲ့အပေတန်ခါကလည်းမကြော်လောမလုံမြောက်နိုင်ဘူးအပေမှကျင်းတဲ့မန္တာကလည်းမကြော်လောမလုံမြောက်နိုင်ဘူးလို့ဒီလိုအတိအကျဟောထားတယ်အဲ့ဒီဟောကြားချက်ကိုကိုးကားပြီးတော့သမန္တိဘောရသတိလညာသူနေတိလေညာနာတိနာဘဝစေကမဗ္ဗတလိတောဝအတ္တနိဝိစေကမိဝအနိစ္စအနိမန္ထနာ နန္ဒရာဗျာမတိတော်နာဂောတိသူပိနန္ဒရေပြတ်တိသာကမမောဟဝိနောတိမြေသင်္ကရာပရိစ္ဆသမုပ္ပဝေပင်ဘောဇကကထာအဆုံးမှာလည်းဒီကတန်လေးပါပါတယ်ဒီကတန်ကိုပဲအရှင်မဘုရားတော်မတိမြတ်ကတိယဝိသုတိမေတ္တန်မှာထည့်သွင်းပြီးတော့လဲပရိစ္ဆသမုပ္ပကိုဖွင့်ဆိုတဲ့အပိုင်းဘောဇကကထာအဆုံးမှာလည်းဆက်မှပြီးပေါ်ပြထားပါတယ်နော်ဘာပြောရလဲသမာဓိဘောရတိလယံသမာဓိဒီဟူသောမြတ်သောကြောင့်ပြခြင်း၌သူနေသည်ဒေနမြတ်မြတ်ထေအောင်ကောင်းစွာသို့၍ထာအပ်သောညာနာတိနာဉာဏ်ဒီဟူသောတန်လျက်ဖြင့်အတဏိဝိသကမိဝမိုးဖြုံစေဝုံးကဲ့သို့မိစ္ဆနိမထဏံတတဝါတို့အားအမြဲမပြတ်နှင်းပန်နှိမ့်ဖြင့်မှွေနောက်၍နေသောဘဝစကံကြောင့်ကျွန်းစေပရိသသမုဂ္ဂဒီဟူသောသံဃာဘဝစကိုအမတန်နှင့်တပမခေါခွဲနိုင်သည်သန္ဓရာဗျာမတိသောသန္ဓရာဝစီဒုက္ခမှအကျွလွန်လုံးမြောက်ဖြစ်သောသောကောစီတုံတရားသောပုဂ္ဂိုလ်တ attva သည်သူပိနန္ဒရေပိအိမ်မက်ဤအတွင်း၌တော်ပြလည်းပဲနှစ်ထီမရှိကြသဘူပဲရဝတိကိုမိုးစွန့်ချက်ဝန်းလို့အမျက်မပြတ်နှင်းပန်းနှိမ့်ချက်နေတဲ့သဘောကဒီကြောင်းကျော်ဆက်နေတဲ့ပြိစ္ဆာလူဘသဘောတရားပဲဘဝတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဆက်ခံဆက်ခံဆက်ခံဆက်ခံကျင်းပြီးဆုံးဖြတ်နေကြဒီတန်ဆိုးစပိစ္ဆာဘုရားသဘောတရားကသရဝတိကိုရှင်းပန်းနှိမ့်ဆက်နေတာပဲဒီလိုရှင်းပန်းနှိမ့်ဆက်နေတဲ့ဒီတန်ဆိုးစပိစ္ဆာဘုရားသဘောတရားဆိုတဲ့သန္ဓရာဘဝအစဉ်ကြီးကိုသမာဓိကြီးဟူသောကြောက်ကြချက်၌ညံ့ညံ့ထက်အောင်တွေးထားတဲ့ဉာဏ်ကြီးဟူသောတန်လျက်ဖြင့်မဖောက်ခွဲနိုင်ပဲသန္ဓရာဝစီဒုက္ခမှကြော်လာလွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာဤမထက်တောင်မှတယောက်ပြန်မရှိဘူးလေဘူးဒီနေ့ထက်တော့မရှိဘူးလေဆိုရင်တကယ်ရှိမှုကတော့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကအလွန်အရေးကြီးတဲ့မှတ်ချက်ပါဒီတော့ဒီတန်ဖိုးတဲ့ပြိဿသမုပ္ပါသဘောတရားဒီဟုတ်တိုင်းမှာဆိုမသိတဲ့တဏှာဝဆင်းဒုက္ခမှာကြော်လွန်လုံလောက်နိုင်မလားမလုံလောက်နိုင်ဘူးသစ္စာဒိဋ္ဌိတော်နိယဒီတန်ဖိုးတဲ့ပြိဿသမုပ္ပါသဘောတရားဒီဘာသစ္စာလဲသမုဒိယသစ္စာသမုဒိယသစ္စာကိုမသိတဲ့ရင်လည်းတဏှာဝဆင်းဒုက္ခကုန်မလားမကုန်ဘူးလို့ဘုရားအဋ္ဌကဟောနေဒါကြောင့်သန္ဓရာဝစီဒုက္ခကုန်ခန်းခြင်းနဲ့ယောဂဝဆရသူတော်ကောင်းဒီသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာကိုတော့ဟုတ်တိုင်းမှန်စွာသိအောင်ရှုရမလားမရှုရဘူးလားရှုရမယ်ရှုရမယ်ဆိုလို့ချင်းလက်ရှိဒုက္ခသစ္စာအမည်ရနေတဲ့ဝိဘက်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးတို့ကိုဖြစ်ပေါ်စေတတ်တဲ့အကြောင်းရင်းသမုဒိယသစ္စာတရားဒီဘယ်မှာရှိကြလဲအတိတ်နော်ဒီလေဟိတောပိစ္ဆာဣဒာနိဖလပိစ္ဆကံဣဒာနိဟိတောပိစ္ဆာအန္တိဖလပိစ္ဆကံသတိဖြင့်အထေကရာကြီးများကလည်းပါဠိသံဃာမဲ့ပါဠိတော်ကြီးကိုကိုးကားပြီးတော့ခန္ဓာနည်းတည်ကုန်ပြီးဆုံးဆုံးမှအထားပါတယ်နော်အဓိကပြုစုပြုထွန်းခဲ့တဲ့အဝိဇ္ဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကဒီဘက်မှာဝိညာဉ်နဲ့ရောသဏ္ဍာန်နဲ့ဖတ်တာဝိရဏခေါ်တဲ့အကျိုးတရား၅ပါးခန္ဓာ၅ပါးဒုက္ခသစ္စာတရားလားဖြစ်ဒီဘောမှာအတိတ်တပံထပ်ပြီးပြည့်စုံပြောထောင်နေတဲ့ဝိဇာတနာဥပဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကြောင့်နောလာကမဝိညာဉ်နာယုတ်သလယရဏဖတ်တာဝေဒနာတနသလယရဏဖတ်တာဝေဒနာခေါ်တဲ့ခန္ဓာ၅ပါးဥပဒံနဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားတွေထပ်ပြီးတော့ဖြစ်ကြမယ်ဒီဘောပြည့်စုံပြောထောင်နေတဲ့ဝိဇာတနာဥပဒံသင်္ခါရကံကြောင့်ဒီဘောခန္ဓာ၅ပါးဖြစ်တာဟုတ်လားမဟုတ်ဘူးနော်အမြဲ၍ဒီဘဝမြေသူပြောထောင်နေတဲ့ခန္ဓာ၅ပါးကြောင့်ဒီဘဝဒုက္ခတစ္ဆာဖြစ်ရပါတယ်ဆိုရင်ပေါ့ဒီကိစ္စလက်တွေ့စမ်းသပ်ကြည့်ဖို့မကောင်းဘူးလားဟင်ဘယ်လိုစမ်းသပ်မလဲကာမဂုဏ်တို့ပြုဖို့စစ်စစ်ထူထောင်ကြည့်ပါလားဟင်စစ်စစ်ထူထောင်ကြည့်ပါလားစစ်စစ်နန္ဒဖြစ်ပါစေလို့ကာမဂုဏ်တို့ပြုပြီးစစ်စစ်ထူထောင်ကြည့်သစ္ဆုတ်ပံကံကစစ်စစ်အကျိုးပေးတဲ့ဆိုရင်ပြောရတာနော်ဒိဋ္ဌဓမ္မဝိရိယကမရှိဘူးအရင်ပြောရတာမဟုတ်ဘူးကံလီပြုစုပြုထားတဲ့အချိန်ခါမှာချက်ချင်းအကျိုးမပေးဘူးဒါကိုပြောတာဒိဋ္ဌိဓမ္မဝရိယကံတို့အကျိုးပေးတယ်ဆိုတာကအချိန်ခါနိုင်ပိုင်းတော့တော်တော့ကောင်းနင်းနေပိုင်းတော့တော်တော့ကောင်းဝိပွားတဲ့သဘောရှိပါတယ်ကံရင်းချက်မှာအကျိုးပေးတယ်ပြီးတော့ဒီခုပြောနေတဲ့သမုဒိယဒေသကြဒုက္ခဒေသဖြစ်ပေါ်အပိုင်းပေါ်ကံကံရဲ့အကျိုးပဲချက်ချင်းသူကအကျိုးပေးတဲ့သဘောမဟုတ်ဘူးဘိဇုတ်ကံကံပြုစုတစ်ခုကိုပြုစုပြုထောင်လိုက်တယ်။ချက်ချင်းအကျိုးပေးမယ်ဆိုရင်ပြိစုတ်ကံကံကြောင့်ပြိစုတ်ကံခန္ဓာ၅ပါးဖြစ်တယ်ဆိုရင်ပေါ့ဘုရားကနော်။တနည်းပြပြိစုတ်ကံသမုဒိယသစ္စာကြောင့်ပြိစုတ်ကံဒုက္ခသစ္စာဖြစ်တယ်လို့ပြောရင်ချက်ချင်းကောက်မှုကိုပြုပြီးသုတောင်းကြည့်ပေါ့ ဆက်ချင်းမိမိတောင်းနေတယ်ဆိုရမလားမရဘူးရတယ်မယ်ဆိုရင်ပေါ့ဒီတိုင်းကြီးကမျက်မှောင်ကြီးတိုက်လို့လုပ်နေတာဟမ်မလိုဘူးဒီမျက်မှောင်ဆက်ချင်းချွတ်လိုက်လို့မရဘူးလားရတော့မယ်ဆက်ဆောင်နေပြောင်းစဉ်းစားကြည့်မဖြစ်ဘူးလားဖြစ်ရမယ်ဆိုရင်ဖြစ်ပါမှာပေါ့အိုတဲ့လူနားတဲ့လူသေးတဲ့လူဒီအောင်မလားဒီလိုကောင်းမွန်တဲ့ပြုပြီးထိုက်ခိုက်တတ်ကဆူတောင်းနေဒီကနေ့ပြောင်းရင်ဒီလိုဖြစ်မယ်ဆိုရင်ပေါ့ဆက်ဖြစ်အကျိုးပေးမယ်ဆိုရင်ပြောရပါဒီတော့ပြောချင်တာကဒီဘဝပြုလို့ပြောထောင်နေတဲ့အကံကြောင့်ဒီဘဝခန္ဓာငါးပါးဖြစ်နေတာမဟုတ်ဘူးအတိတ်ကပြုလို့ပြောထောင်ခဲ့တဲ့ကံကြောင့်သာလျှင်ဒီဘဝမှာခန္ဓာငါးပါးကဖြစ်တာအတိတ်ကပြုလို့ပြောထောင်ခဲ့တဲ့ကံကြောင့်ဒီဘဝမှာခန္ဓာငါးပါးဖြစ်တာကိုကိုယ်နဲ့မျက်မှောက်ဖြစ်ဖို့သိချင်တယ်ဆိုရင်အတိတ်ကိုလမ်းမရှုခဲ့ရင်သိနိုင်မလားမသိနိုင်ဘူးဒါတည်းကအဲဒီအနိစ္စပြုစုပြုထောင်ခဲ့တဲ့ကံကြောင့်ဒီဘဝမှာခန္ဓာငါးပါးဖြစ်တာကိုလက်မခံနိုင်ဘူးဆိုရင်လက်တခုပြန်စဉ်းစားကြည့်ပေါ့ဒကာကြီးတွေဘုရားလုံးတော်များလက်လက်ချင်းနဲ့ကမ္ဘာတည်းပါရမီဖြစ်နေတာဘာလို့ခါလဲသဗ္ဗညုတဉာဏ်ရနိုင်တဲ့သို့မဟုတ်သဗ္ဗညုတဉာဏ်အထွတ်တတ်တဲ့ခန္ဓာငါးပါးကိုရည်စည်နိုင်တဲ့ပါရမီမျိုးတွေကံတွေကိုပြုစုပြုထောင်များပဲဒီတော့အနိစ္စကံတွေကအကျိုးမပေးဘူးဆိုလို့ရှိရင်ဒကာကြီးတွေပါရမီဖြစ်နေဖို့လိုသေးလားမလိုတော့ကံကံရဲ့အကျိုးဆိုတာကဘာအဓိပ္ပာယ်ရှိမလဲမရှိတော့အတိတ်ကကံကတောင်ဒီဘဝမှာအကျိုးမပေးဘူးဆိုရင်သစ္ဆုတ်ကံကံကတော့အနာဂတ်မှာအကျိုးပေးမယ်လို့ဘယ်လိုအမှတ်ခံလဲသဘောသဘောနော်ဒါကြောင့်သမုဒယသစ္စာကြောင့်ဒုက္ခသစ္စာသိအောင်ရှုရမယ်အပိုင်းဒီအတိတ်ခန္ဓာငါးပါးအနာဂတ်ခန္ဓာငါးပါးနဲ့ပြင်းပြီးရှုလို့ကိုယ်ရမျက်မှောက်ဖြင့်ဖို့ပြီးနိုင်ပါမလားမသိနိုင်အတိတ်ကသမုဒယသစ္စာအမြင်ရတဲ့ကံကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တဲ့မြင်အောင်ရှုရမယ်။ဒီဘဝထပ်ပြီးပြုစုပြုထောင်နေတဲ့သမုဒယသစ္စာမြင်ရှိတဲ့ကံကြောင့်နောက်အနာဂတ်မှာဒုက္ခသစ္စာဖြစ်တာကိုမြင်အောင်ဆန်းရှုရှုလို့ရတယ်။ဒီဘဝသမုဒယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်နေတာကမဟုတ်ဘူး။နော်ဒါကြောင့်သမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ဖို့ဘုံတိုင်းမှန်စွာသိအောင်ရှုရမယ်ဆိုတဲ့ဉာဏ်ဤတမ္မာဒိဋ္ဌိမြင်ရတဲ့ကဘာတမ္မာဒိဋ္ဌိလဲ။သမုဒယသစ္စာကိုသိနေတယ်နာမတိတိနာမတိတိတခုနော်အဲ့ဒီသမာဓိတိတိလမ်းပါလားလမ်းပါလားလို့မြင်ရင်လမ်းမှန်ဖြစ်ပါတယ်ဒါမဲ့ကြီးဖြစ်ပါတယ်မှာနောက်တစ်ခုဏိရောဓတစ္ဆာဏိရောဓကတော့နှစ်မျိုးပေါ့ခဏိကဏိရောဓနဲ့အစ္ဆန္ဒဏိရောဓဆိုပြီးဏိရောဓနှစ်မျိုးရှိတယ်ခဏိကဏိရောဓကတော့အဲ့ဒီဒုက္ခတစ္ဆာတရားဒုက္ခတစ္ဆာတရားတို့ရဲ့ခဏမဆက်တက်တက်ပြင့်နေတဲ့သဘောရှုံးနေတဲ့သဘောကိုမြင်အောင်ကြည့်နိုင်ရင်ဒါခဏိကဏိရောဓလို့ခေါ်ပါတယ်သင်္ခါရတရားတို့ရဲ့ဘယ်လဲအဲ့ဒီမြင်ချင်းပြင်ကိုမြင်လို့ချင်းသူကအဲ့ဒီမြင်တဲ့အချိန်ခါမှာပြိတ္တာတိတိင်္ဂအဖြစ်ထုတ်သွားလို့သူကခဏိကဏိရောဓသစ္စာလို့ခေါ်တယ်။အစ္ဆန္ဒဏိရောဓဆိုတာကတော့အတင်ကတ္တအနိဒ္ဓနိဗ္ဗာန်ကိုအစ္ဆန္ဒဏိရောဓခေါ်ပါတယ်။ယုံနာဓမ္မသင်္ခါရတရားတို့ရဲ့လုံးလုံးချုပ်ရဖြစ်တဲ့ဓမ္မသဘာဝတစ်ခုဖြစ်လို့ပဲနော်။အဲ့ဒီဏိရောဓသစ္စာကိုဟိုတိုင်းမှန်စွာသိတဲ့ဉာဏ်ဟာလေမမာဒိဋ္ဌိပဲ။ယောဂဝဆရာပုဂ္ဂိုလ်ကဒီဏိရောဓသစ္စာကိုဆိုင်ချင်နေချင်းဘာလို့ကလဲ။ဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကိုပထမသိအောင်ကျူးစားရတယ်။ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားတွေကဝိပဿနာဉာဏ်ကြီးအစုကအာယုံများဖြစ်ကြတယ်။ဝိပဿနာဉာဏ်ကြီးအစုကအာယုံဖြစ်တဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားနှစ်ပါးကိုဟုတ်တယ်မှသာသိပြီးတဲ့အချိန်ခါဆိုဒုက္ခသစ္စာအမိရတဲ့တစ္ဆေတမျိုးသောအချင်းဖြစ်ပြီးနေတဲ့ဥပါဒဏ်နဲ့ခန္ဓာ၅ပါးသမုဒယသစ္စာအမိရနေတဲ့အကြောင်းကျက်သစ္စာသဘောကသဘောတရားအဲ့ဒီတရားကြီးရဲ့ဖြစ်ပြီးတဲ့ဓာတ်ကိုညာနဲ့မြင်အောင်ကြည့်ပြီးပထမတော့အနိစ္စလေးရှိပါတယ်။ဖြစ်ချင်းဖြစ်ချင်းဖြစ်အနိစ္စခံရတဲ့သဘောတရားကိုညာနဲ့မြင်အောင်ကြည့်ပြီးဒုက္ခလို့ရှိပါတယ်။မမြင်စည်းပဲအကျိတ်ထဲအခိုင်မာအဖြစ်သာရအဖြစ်ပြီးနေတဲ့အတ္တမဟုတ်တဲ့သဘောတရားကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ရှိပါတယ်။အဲ့ဒီလိုရှိနေတဲ့အပိုင်းကတော့ဝိပဿနာပိုင်းနဲ့သို့တော့နောက်ပိုင်းညာကြီးကရင့်ကျက်လာလို့ချင်းအဖြစ်ကိုနှလုံးမသိတော့ပဲအပြစ်တက်တဲ့တစ်ပတ်ကနှလုံးသွင်းရတယ်။အပြစ်ကိုမမြင်တော့ဘဲနဲ့အပြစ်နေတဲ့ကုသမီဆိုင်တဲ့ဉာဏ်ဉာဏ်သိချက်လာတယ်။အဲဒီအချိန်ကမှပြောပြောပြက်ပြက်နေတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စ။ပြောပြောပြက်ပြက်နေတဲ့သဘောဂုံဂုံသွားတဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနိစ္စ။ပြောပြောပြက်ပြက်နေလို့ကြောက်လန့်တာကောင်းတဲ့အဲ့ဒီသဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ဒုက္ခ။မမျက်စိပဲအခြေခဲအခိုင်မာဖြစ်တာရာအဖြစ်ဒီနေ့အတ္တမဟုတ်တဲ့သဘောတွေကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တဒီလိုရှိပါအရင်လိုရှိတဲ့အပိုင်းမှာလဲခဏကပြောကြရင်အတိုင်းကိလေသာတွေကဒီတင်ကအဆင့်ထုတ်ထုတ်ခါတယ်။အနိစ္စလို့ရှိနေအနိစ္စဥပါဒဏ်ညာကမာနဇောကိုဖြိုနှိမ်နေ။ဒုက္ခလို့ရှိတဲ့ဒုက္ခဥပါဒဏ်ညာကတဏှာဇောကိုဖြိုနှိမ်နေ။အနတ္တလို့ရှိရင်အနတ္တဥပါဒဏ်ညာကအတ္တဇောကိုဖြိုနှိမ်နေ။ဒီတဏှာမာနဒိဋ္ဌိခေါ်တဲ့က ကောင်းဆောင်ကြီးတော့ပြောတော့ရင်နောက်လည်းကိလေသာတွေလည်းပြိုတော့တာပဲနော်။ဘာဖြစ်လို့ဒီနေရာမှာဒီအစွဲကြီးကပြေဝါလဲလို့ပြီးတော့ဂရုပံကဘေခွအနိစ္စတောသဏ္ဍောဖတ်တော်တော်အဝိဇ္ဇာပိယတိဝိဇ္ဇာဩဘိဇ္ဇတိသတ္တိဆရာခေါ်တာနော်။ဒီတော့ယောဂရဏပညာလေးခါရဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားနောက်ကြောင့်တ္တပရိစ္ဆာဓမ္မပါခေါ်တဲ့သမုဒိယသစ္စာတရားအဲ့ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားကြီးရဲ့အနိစ္စအချက်ကိုဒုက္ခအချက်ကိုအနတ္တအချက်ကိုဟုတ်တယ်မှဆိုသိခဲ့ရင်မသိမှုအဝိဇ္ဇာပြောက်ပြီးတော့ဝိဇ္ဇာညာပေါ်လာတယ်။အဲ့ဒီဝိဇ္ဇာညာပေါ်လာတဲ့အတွက်လင်းအောင်ကြီးသွားရင်လည်းအာကုံလာပြီ။ပညာအလင်းအောင်အာကုံလာ။အဲ့ဒီဝိဇ္ဇာညာကြီးကအတိမှနေတဲ့နေရာမှာအတိမှဝိဇ္ဇာညာပေါ်လာတဲ့အတွက်အမှန်အတိုင်းမြင်ပြီးသလို့ရှိနေတယ်ကျွေးနေတဲ့အစွဲကြီးပြောသွားရင်နော်ပြောခွင့်နိုင်တယ်ဆိုအားလည်းရှိပါအတိမှနေတဲ့နေရာမှာအတိမှန်ကိုအစမ်းထိုးလိုက်လို့ဖြစ်သွားတာနော်အဲဒီတော့အဝိဇ္ဇာနေရာမှာဝိဇ္ဇာဉာဏ်ပေါ်အောင်ယောဂီသရောဘုရားအရှုပသုံးပါးရပါဖြစ်တယ်နောက်တစ်ခုသစ္စာတရားကဘာသစ္စာလဲမဂ္ဂအသစ္စာသူပြောနေတဲ့မဂ္ဂင်တရားကို၈ပါးပဲနော်အဲဒီတော့မဂ္ဂင်တရားကို၈ပါးကိုဟိုတိုင်းမှာသာသိတယ်ဆိုတာက၂ဆင့်ရှိတယ်ဝိပဿနာဉာဏ်ဘိမှာသိတဲ့အဖြစ်တည်းဖြစ်မဲ့ညာပိုင်းရောက်တဲ့အချိန်ကမှရရှိတဲ့မက္ကသစ္စာအဲ့ဒီဥစ္စာကိုလည်းပြန်ပြီးတော့ပြစ္ဆဝကနာငန်နဲ့လမ်းရှုလိုက်ရင်သိတဲ့အချက်တစ်ချက်နှစ်ချက်ရှိနော်အဲ့ဒီနှစ်ချက်နဲ့မှဦးဇင်းတို့မက္ကသစ္စာဝိပဿနာဉာဏ်ပိုင်းမှာကတော့လောကီဆိုင်ဖြစ်တဲ့အတွက်သီလမဂ်ရှင်၃ခုကတော့တစ်ချိန်နဲ့စိတ်ကနာတစ်ခုအတွက်မှပြန်ယူမဖြစ်ဘူးဓမ္မရီမဂ်ရှင်တို့ခေါ်ဆိုအပ်တဲ့ဓမ္မဝါယမဓမ္မတတိဓမ္မဓမ္မတိမဂ်ရှင်၃ပါးသမာဓိမဂ်ရင်းတို့ခေါ်ဆိုအပ်တဲ့ဓမ္မဝါယမဓမ္မသတိဓမ္မသမာဓိမဂ်ရင်းတို့ပါပညာမဂ်ရင်းတို့ခေါ်ဆိုအပ်တဲ့ဓမ္မဒိဋ္ဌိဓမ္မသင်္ကပ္ပမဂ်ရင်းနှုတ်ပါပေါင်းလိုက်တော့မဂ်ရင်း၅ပါးအဲ့ဒီမဂ်ရင်း၅ပါးကတော့လောကီဝိပဿနာဉာဏ်အခိုက်မှာပြန်လို့ရန်ခါဖြစ်နေတဲ့အကြောင်းရှိပါတယ်ရန်ခါလို့ပြောရတာကတခါတည်းဟာဝိဒကတခါတလေတချို့နေရာမှာ꽈ခြင်း꽈သွားတယ်။လောကီဘိုင်းမှာတော့မ꽈ပါဘူး။လောကုတ္တရာဘိုင်းမှာဝိဒကတခါတလေ꽈꽈သွားတယ်။꽈တယ်ဆိုတာကသရုဒ္ဓဆံဆိုတာကဒုတိယဇန်တတိယကဝိဒဝိဇ္ဇာမရှိတဲ့ဒုတိယဇန်တတိယကသရုဒ္ဓဆံဆက်ပြီးအထက်ပိုင်းဇန်ရှင်ကိုဝိပဿနာအကျုပ်ကမဲ့ဆက်ချင်အထုံးမြညာမှာတမ္မတင်္ကပ္ပမဲ့ခြင်းတခုရောဘာဝနာရဲ့အစွမ်းဟုံကြောင့်နော်။အဲ့ဒီသဘောလေးကတော့ယံခနည်းနည်းရှိတယ်။လောကီဘိုင်းမှာကတော့အဲ့ဒီမဂ်ဉာဏ်ပြေဖို့ငါပါဆုံးလုံးကြီးနဲ့အလုပ်လုပ်ပါတယ်။ရှုတဲ့ဉာဏ်ပေါ့ဝိပဿနာဉာဏ်ပြန်ကြည့်လိုက်ရင်အဲ့ဒီမဂ်ဉာဏ်ပြေဖို့ငါပါသာနေတယ်။အဲ့ဒီမဂ်ကသစ္စာကိုခုနကလောကီမဂ်ကသစ္စာလောကုတ္တရာဖိုက်ကတော့မဂ်ဉာဏ်ပြေဖို့ရှုပါဆုံးပါတယ်။ဒီခါတည်းကခုနကပြောသလိုပေါ့တမ္မသင်္ကပ္ပမဂ်ဉာဏ်တခုတော့ယူရတယ်။အဲ့ဒီမဂ်ဉာဏ်ရှုပါကမဂ်ကသစ္စာလောကီမဂ်ကသစ္စာလောကုတ္တရာမဂ်ကသစ္စာအဲ့ဒီနှစ်ခုမှယောဂီပုဂ္ဂိုလ်ကဘယ်သစ္စာကိုပွားရမှာလဲ။လောကီမဂ္ဂသစ္စာကိုပွားရမှာလားလောကုတ္တရာမဂ္ဂသစ္စာကိုပွားရမှာလားဟမ်ဘာကိုပွားရလောကီမဂ္ဂသစ္စာကိုပွားရမှာလားလောကုတ္တရာမဂ္ဂသစ္စာပွားရမှာလားဟမ်လောကီမနော်လောကုတ္တရာမဂ္ဂသစ္စာကပွားလို့မရဘူးဘာဖြစ်လဲလဲဒီကျင်းနဲ့ဖြစ်တယ်လောကီမဂ္ဂသစ္စာကတော့ကျင့်ဖန်ရသဖြစ်အောင်လုပ်လို့ရတယ်။ဘွားရင်ဆိုတာကညာအောင်လုပ်ထားတယ်။လောကဓမ္မကလည်းသတ္တပတိမညာဆိုရင်ဒီကျင့်နဲ့ဖြစ်တယ်။သံဃာဂမိမညာဒီကျင့်နဲ့ဖြစ်တယ်။အနာဂမိမညာဒီကျင့်နဲ့ဖြစ်တယ်။အရဟတမညာဒီကျင့်နဲ့ဖြစ်တယ်။ဘာဖြစ်လို့လဲ။ဒီကျင့်ဖြစ်ရင်သူ့ရဲ့လုံလောက်ကြီးကအလုံးပြီးပြီးသွားတယ်။ကျင့်ဖန်ရသတ္တပတိကဖြစ်နေဖို့မလိုဘူး။လောကီမဂ္ဂလိစ္ဆာကတော့ဒီကျင့်ဖြစ်အောင်တဲ့ကိစ္စမပြီးနိုင်ဘူး။ကျင့်ဖန်ရသတ္တပတိကဖြစ်ရတယ်။ဒါကြောင့်လောကီဘိမှာတော့လောကီမဂ္ဂသစ္စာတွေကိုလည်းဟုတ်တိုင်းမှသတိအောင်ဟောဘင်္ဂညံပိုင်းလောက်နဲ့ဥပ္ပဒေအရူပတ္တကအရှင်ကြီးကြီးကြတော့ဘာပေါ်ပြထားလဲညာတင်းစညာနေစဥပ္ပဒိဝိပဒတိညာတအမိယနေတဲ့ဒုက္ခသစ္စာတရားသမုဒိအသစ္စာတရားတွေကိုလည်းဝိပဿနာရှုရတယ်ညာနာအမိယတဲ့ ရှုနေတဲ့ဝိပဿနာဉာဏ်ကိုလည်းတဖန်ပြန်ပြီးတော့ဝိပဿနာရှုရတယ်။ဘာကြောင့်လဲ။အကျိုးကံဖြစ်တဲ့ဒုက္ခသစ္စာတရားသမုဒ္ဒယသစ္စာတရားတွေကလည်းအနိစ္စဒုက္ခအနတ္တဆန္ဒရှုနေတဲ့ဉာဏ်ကြတဲ့အနိစ္စဒုက္ခအတ္တဉာဏ်ဖြစ်လေကလားဆိုတဲ့ဒီလိုအခြေမျိုးရှိခြင်းရှိတဲ့နော်။အကျိုးကံဒုက္ခသစ္စာတရားသမုဒ္ဒယသစ္စာတရားတွေအပေါ်တိုင်းလည်းတဏ္ဍမန္တဒိဋ္ဌိအကျိုးတွေပြောရှုနေတဲ့ဝိပဿနာဉာဏ်ဘက်မှလည်းတဏ္ဍမန္တဒိဋ္ဌိအကျိုးတွေပြောနှစ်ဖက်ကလုံးကအကျိုးပြုတ်တော့ရှုပြရပါတယ်။အဲ့ဒါကြောင့်ဦးဇင်းတို့လောကီပိုင်းမှာလည်းဝိပဿနာဉာဏ်တွေကိုပြန်ပြီးတော့ဝိပဿနာရှုရတယ်။လောကုတ္တရာပိုင်းကျတော့မညာကိုဉာဏ်တွေကဝိပဿနာဉာဏ်အရှုကအာယုံမဟုတ်ဘူးနော်။ပြန်ပြီးတော့ရှင်းရှင်းနဲ့သစ္စာကဏ္ဍဉာဏ်ရဲ့အာယုံတော့ဖြစ်ပါတယ်နော်။ပြီးတော့ပေါင်းလိုက်တော့သစ္စာကဏ္ဍလည်း၄ပါး။ဒီလောကီမကသစ္စာတရားတွေကိုပွားရတာဘာအတွက်ပွားလဲလို့ပြီးတော့လောကုတ္တရာနိဗ္ဗာန်တည်တုံဆိုပြီးတော့ဟောမဟာဂောဘလကဒုက္ခံထေကရမြတ်မဖွင့်ထားပါဘူး။လောကုတ္တရာမဂ္ဂသစ္စာတရားသင်္ချာဖြစ်ပေါ်လာရဲ့အတွက်လောကီမဂ္ဂသစ္စာကိုဟောပြရတယ်။အဲဒီလောကုတ္တရာမဂ္ဂသစ္စာလည်းဟုတ်တိုင်းမှန်သာသိရမယ်။လောကီမဂ္ဂသစ္စာလည်းဟုတ်တိုင်းမှန်သာသိရမယ်။အဲဒီလိုသိရတဲ့ဉာဏ်ကိုဘာလို့ခေါ်လဲ။သမ္မာဒိဋ္ဌိနော်။ပေါင်းလိုက်တော့သမ္မာဒိဋ္ဌိဘယ်နှမျိုးလဲ။၄မျိုး။ဒုက္ခသစ္စာသိရတဲ့ဉာဏ်သမ္မာဒိဋ္ဌိ။သမုဒိယသစ္စာကိုသိတဲ့ဉာဏ်သမ္မာဒိဋ္ဌိ။နိရောဓသစ္စာကိုသိတဲ့ဉာဏ်ပြီသမ္မာဒိဋ္ဌိမဂ္ဂသစ္စာကိုသိတဲ့ဉာဏ်ပြီသမ္မာဒိဋ္ဌိပေါ်လိုက်တော့သမ္မာဒိဋ္ဌိဘယ်နှမျိုးလဲ၄မျိုးအဲဒီသမ္မာဒိဋ္ဌိကြီးနိမဂ္ဂနာမယ်နော်နောက်တစ်ခုသမ္မာဒိဋ္ဌိပြီးတော့ဗာမဲ့ခြင်းလဲသမ္မာသင်္ကပ္ပနိက္ခမသင်္ကပ္ပအာဇာဘာဒသင်္ကပ္ပအဝိညာသင်္ကပ္ပခဏခဏပြောပြီနော်ဘာကိုနိက္ခမသင်္ကပ္ပခေါ်လဲအဲ့ဒီနိက္ခမသင်္ကပ္ပအာဝိညာသင်္ကပ္ပအာဇာဘာဒသင်္ကပ္ပဒီသင်္ကပ္ပ၃ခုကိုသမ္မာသင်္ကပ္ပလို့ခေါ်ပါတယ်။အဲ့ဒီမှာဒုရဏင်းကတော့အာဝိညာသင်္ကပ္ပအာဇာဘာဒသင်္ကပ္ပဆိုတာကမေတ္တာဉာဏ်နဲ့ရှင်းပြနေတဲ့သင်္ကပ္ပပဲနော်။ဒါတို့ပြမေတ္တာဇံဝင်စားနေတဲ့မေတ္တာဇံနဲ့ရှင်းပြနေတဲ့ဝိတ္တ။အဲ့ဒါကိုမေတ္တာအာဇာဘာဒသင်္ကပ္ပခေါ်တယ်။အာဝိညာသင်္ကပ္ပကတော့ကရုဏာဇံနဲ့ရှင်းပြနေတဲ့ဝိတ္တပဲ။ကရုဏာတရားတွေနဲ့ရေရွတ်ကရုဏာတရားတွေနဲ့ရှင်းပြနေတဲ့ဝိတ္တလည်းအထက်ရောက်တော့အကျုံးဝင်ပါတယ်နော်။နိက္ခမသင်္ကပ္ပကတော့အရာနည်းနည်းလေးပြည့်တယ်။သဗ္ဗိဇာပထမေဇာနနိဗ္ဗာန်ေသဝိပဒနာသဗ္ဗိတိကုသလဓမ္မနိက္ခမတိပါဟုစရိ။ရှင်ပြုဝရံကျန်ကြီးစေကုတိမှစပြီးတော့နော်။အရိယာမေရဲ့ရှေ့ခွန်နဲ့ဖြစ်တင်နေတဲ့သုဘာရိတုတ်တိသီလအလုံးပြီးသဗ္ဗိဇာလို့ခေါ်ပါတယ်နော်။အဲ့ဒီပုဂ္ဂိုလ်ကလုံလံသိစ္စာနဲ့ပတ်သက်ပြီးကျန်နေစေကုနေတဲ့ဝိတ္တကိုလည်းနိက္ခမသင်္ကပ္ပလို့ခေါ်တယ်။ယဟံပြုဝရံကျန်နေစေကုဒီကစပြီးတော့အရိယာမေရှေ့ဖို့အဖြစ်အာလုံးဝိတ္တဒီပါ။အဲ့ဒီနော်။နောက်တစ်ခုပရမဇာပရမဇာနဲ့ရှင်ပြနေတဲ့ဝိတ္တကိုလည်းနိက္ခမသင်္ကပ္ပလို့ခေါ်တယ်။ဒုတိယဇာန်စပြီးကြတော့ဝိတ္တမပါလို့သူတို့နိက္ခမရှင်နေမဖြစ်ဘူးနော်။သင်္ကပ္ပကိုဒီမှာဆွတ်ပြီးပြောနေတယ်။ဒါနောက်တစ်ခုနိဗ္ဗာန်ေသဝိပဒနာနိဗ္ဗာန်ကိုထိုးထင်းသိနေတဲ့အရိယာမဉာဏ်နဲ့ဘုံဉာဏ်လေးနဲ့ရှင်တွဲနေတဲ့ဝိတ္တကိုလည်းနိက္ခမသင်္ကပ္ပလို့ခေါ်တယ်။နောက်တစ်ခုကပါလဲဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ဝိတ္တကိုလည်းနိက္ခမသင်္ကပ္ပလို့ခေါ်တယ်။နောက်တစ်ခုကျတော့ကုသိုလ်တရားအလုံးနဲ့ရှင်တွဲနေတဲ့ဝိတ္တကိုလည်းနိက္ခမသင်္ကပ္ပလို့ခေါ်တယ်နော်။အဖြစ်လို့လေရှင်ယောဂိဝရကျန်ပြီးသိကုနေတဲ့ဝိတ္တနိကုနိက္ခမသင်္ကပ္ပခေါ်တာကလူ့ဘဝမှာထွမြောက်ဆုံးဖြစ်တယ်နော်ပရမဇာနိရှင်ပြနေတဲ့ဝိတ္တကိုနိက္ခမလို့ခေါ်တာကကာမဘုံမှာထွမြောက်ဆုံးတရားဖြစ်လို့နော်နိဗ္ဗာန်ကိုရှင်ပြနေတဲ့နိဗ္ဗာန်ကိုအာရုံယူနေတဲ့ဝိတ္တကိုနိက္ခမသင်္ကပ္ပလို့ခေါ်တာကသံဃာဝရှင်ဒုက္ခမှာထွမြောက်ဆုံးဖြစ်လို့ဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ဝိတ္တကိုနိက္ခမသင်္ကပ္ပလို့ခေါ်တာကဒီလိုလာတဲ့ကိုတင်္ကအဖြစ်ပေါ်တတ်နေတဲ့အတွက်ဒီလိုပါရင်မတင်္ကအဖြစ်မြင့်မြောက်ကြောင်းဖြစ်လို့နိက္ခမသင်္ကပ္ပလို့ခေါ်တာကိုယ်တော်တရားအလုံးနဲ့ရှင်တွဲနေတဲ့ဝိတ္တကိုလည်းနိက္ခမလို့ခေါ်တယ်ဆိုတော့အကုသိုလ်မှထမြောက်ကြောင်းဖြစ်လို့နော်ဒါကြောင့်သူကနိက္ခမဖြစ်တယ်အဲဒီအချိန်မှာဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ဝိတ္တမပါဘူးလားပါတယ်ဒါအရေးကြီးဆုံးနော်ရှင်ပဲဒီလားဒီနဲ့ရှင်တွဲနေတဲ့ဝိတ္တလေးပါပါတယ်ဒါလည်းအရေးကြီးတယ်ခုဒီအပိုင်းမှာတော့ဝိပဿနာဉာဏ်နဲ့ရှင်တွဲနေတဲ့ဝိတ္တဆိုတော့ဝိပဿနာဉာဏ်အကျုပ်ကအာယုကခါလဲဒုက္ခသစ္စာတရား သမုဒိယနိစ္စတရားခေတ္တကနိစ္စအာယုဘောတဲ့စိတ်ကိုချုပ်ချုပ်တင်ပြနေတဲ့သဘောဒီပါဝိတက်လေနိခမဝိတက်နော်နိခမသင်္ကပ္ပလို့ခေါ်တယ်သမုဒိယနိစ္စအာယုဘောတဲ့စိတ်ကိုချုပ်ချုပ်တင်ပြနေတဲ့သဘောလေးကပါလေနိခမသင်္ကပ္ပအတူတူပဲဒါကဒီဒုက္ခနိစ္စတရားသမုဒိယနိစ္စတရားတွေအနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအဘောတို့စိတ်ကိုချုပ်ချုပ်တင်ပြနေတဲ့သဘောကလေနိခမသင်္ကပ္ပပဲဒီတော့ဒီနှစ်ကမသင်္ကပ္ပရဲ့အကုအညီကိုယူပြီးတမာတိတိကလုပ်ငန်းစဉ်ဝင်ရတာဖြစ်တယ်။ဒီတော့ဆွေကြောက်တဲ့ဇလိဘရှိတဲ့ယောဂီသူတော်ကောင်းတွေနည်းနည်းလေးအားလုံးစိုက်ကြည့်နော်။မာနတဘောလေးရှိလိုက်ပြီ။မာနတဘောအာယံဘောဆက်စိတ်ကိုရှေ့ရှေ့တင်ပြနေတဲ့ဘောကသမ္မာသင်္ကပ္ပ။မာနတဘောကိုထိုးထင်းပြနေတဲ့ဘောကသမ္မာဒိဋ္ဌိ။ဟုတ်နှစ်ခုတွဲနေနော်။ဒေါနာလေးရှိပြီဆိုကြတယ်ဒေါနတဘောအာယံဘောတဲ့စိတ်ကိုရှိရှိပြင်ပြနေတဲ့သဘောကသမ္မာသင်္ကပ္ပဒေါနတဘောကိုသင်္ခါပြီးတာကသမ္မာဒိဋ္ဌိဟောနှစ်ခုတွဲမိလားတွဲလုံငန်းဝင်တစ်ခုလုတ်တဲ့ခါမှာဒီလိုအလုတ်ဖွဲ့သွားယုံကြည်တဲ့သဘောပေါ်မှာစိတ်ကိုရှိရှိပြင်ပြနေတဲ့သဘောကသမ္မာသင်္ကပ္ပယုံကြည်တဲ့သဘောကိုသင်္ခါပြီးတာကသမ္မာဒိဋ္ဌိဘူရဏဘောအပေါ်စိတ်ကိုရှိရှိပြင်ပြတဲ့သဘောကသမ္မာသင်္ကပ္ပဘူရဏဘောကိုသုခင်းပြီးတာကသမ္မာဒိဋ္ဌိသောကံတဲ့ဘောကိုစိတ်ကိုရှိရှိတင်ပြတဲ့ဘောကသမ္မာသင်္ကပ္ပ။သောကံတဲ့ဘောကိုသုတိပြီးနေတာကသမ္မာဒိဋ္ဌိ။ဟောဓလိဘ။ပထဝီဓာတ်၊အာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ်။ဓလိဘအာယံဘောနဲ့စိတ်ကိုရှိရှိတင်ပြတဲ့ဘောကသမ္မာသင်္ကပ္ပ။ဓလိဘကိုသင်္ဖောက်ပြီးနေတာကသမ္မာဒိဋ္ဌိ။အဲဒီသမ္မာသင်္ကပ္ပနဲ့သမ္မာဒိဋ္ဌိလုံငန်းခွင့်ဆင်းရဲကြအလုတ်ခွင့်ဝိညာဉ်ရဲ့အတွက်ဘာအထူးကြီးလို့လဲ။နော်ဒါန်ဓလိကနောက်တစ်ဆင့်ပြလိုက်တော့ယုတ်တရားလေးဟုတ်တယ်မှန်ကြပြီတယ်။နံတရားလေးဟုတ်တယ်မှန်ကြပြီ။နောက်တစ်ဆင့်ပြလိုက်တော့အကြောင်းတရားလေးဟုတ်တယ်မှန်ကြပြီတယ်။အကျိုးတရားလေးဟုတ်တယ်မှန်ကြပြီ။ယုတ်တရားအယံဘောနဲ့စိတ်ကိုရှိရှိတည်ပြီးတဲ့သဘောကသမ္မာသင်္ကပ္ပ။ယုတ်တရားလေးကိုထိုးထင်းပြီးတဲ့သဘောကသမ္မာဒိဋ္ဌိ။ယုတ်လို့ညီလေးကလည်းပြောတယ်အဲ့ဒါကလည်းလို့ခေါ်တဲ့အမှောင်လေးတွေအနည်းငယ်ဖြစ်တယ်။ဒီအမှောင်လေးတွေမြင်ရမယ်။တစ်ပုံတစ်ပုံမှာသထဝီအာဘောဒီဇောဝါယောအခြင်းအနတ်အရတာဩဇာသဘောတရားရှိခုရှိရှိခုကိုယ်ကိုရှိရင်ကိုယ်ကိုဆယ်ကိုရှိရင်ဆယ်ကိုမြင်ရအဲဒီလိုထုံထင်းပြီးနေတဲ့သဘောကသမ္မာဒိဋ္ဌိနော်ဒါကြောင့်ယုံတရားအာယံဘောတို့စိတ်ကိုရှိရှိတင်ပြတဲ့သဘောကသမ္မာသင်္ကပ္ပယုံတရားအာယံဘောတို့ယုံတရားအာယံကိုပရမတ်တို့ဉာဏ်မြင်ဆိုင်အောင်ထင်ထောက်ပြီးတဲ့သဘောကသမ္မာဒိဋ္ဌိနန္ဒယအယံဘောတဲ့စိတ်ကိုရှိရှိတင်ပြတဲ့ဘောကသမ္မာသင်္ကပ္ပနန္ဒယဒီကိုထိုးထင်းပရမတ်တို့ဉာဏ်ဉာဏ်ဆိုင်ပြီးတဲ့အောင်ထိုးထင်းပြီးတဲ့ဘောကသမ္မာဒိဋ္ဌိဉာဏ်ရောပြိဿသမုပ္ပါဒဘောတရားဒီအပေါ်စိတ်ကိုရှိရှိတင်ပြတဲ့ဘောကသမ္မာသင်္ကပ္ပဉာဏ်ရောပြိဿသမုပ္ပါဒဘောတရားဒီကိုဟောနိုင်မယ်ဆိုသင်္ဖို့ပြီးနေတဲ့ဘောကသမ္မာဒိဋ္ဌိလုံငန်းခွင့်သမ္မာသင်္ကပ္ပအကုအညီများစွာမလိုဘူးလားဒါကြောင့်တို့နှစ်ခုနဲ့ပညာမဲ့ခင်တွေ့တာတို့တော့ဒီယုံနာဟောတိမှဆိုဒီရဲ့ဒီအကြောင်းကျောဟောတိမှဆိုဒီရဲ့ဘာလို့လဲနာမဝါယမနာမတတိနာမသမာဓိမဲ့ခင်တုံးကိုအကူကြီးလို့တယ်ဘာလို့နာမဝါယမခေါ်တယ်လဲခဏခဏတော့ပြောဘူးလားနော်မဖြစ်ပေါ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်ဖြစ်ပေါ်သေးတဲ့အကုသိုလ်တရားတွေကိုပယ်နိုင်အောင်မဖြစ်ပေါ်သေးတဲ့ကုသိုလ်တရားတွေဖြစ်ပေါ်အောင်ဖြစ်ပေါ်မိတဲ့ကုသိုလ်တရားတွေလို့ပေါ့အောင်ကျေကအထုတ်ဖို့ကိုခေါ်ခေါ်လဲသမ္မာဝါယမ။အင်္ဂါလေးပါးရှိတဲ့ဝိရိယနဲ့ဆံရံပြီးတော့ကျေစားရတယ်။အယိုးခြင်းကြီးအယေးခြင်းကြီးအကြောခြင်းကြီးအတားအသေးတွေအကုန်ခန့်ချက်ခြင်းခန့်ချက်ပါစေ။ယောက်ျားတို့ဒီလုံးလောက်ဝိရိယဖြင့်ရနိုင်တဲ့အရာဌာနမှန်ခဲ့ရင်မနောက်ကိုဘယ်တော့မှမဆုံးဘူးလို့ဒီလိုအင်္ဂါလေးပါးရှိတဲ့ဝိရိယဖြင့်ဆံရံပြီးတော့ခဏကမမဘဒအမြင်ရနေတဲ့လုံလဝရိယကိုကျိုးခိုင်းရတယ်။အဲဒီလိုကျိုးခိုင်းတဲ့လုံလကဘာလို့လုံရမှာလဲ။တတိပဒံ၄ပါးပွားရတာနော်။တတိပဒံ၄ပါးပွားရတယ်ဆိုတော့တတိပဒံ၄ပါးကဘာ၄လဲ။ကာယ ानु ဘသနာတတိပထံဝေဒနာ ानु ဘသနာတတိပထံသီလ ानु ဘသနာတတိပထံဓမ္မ ानु ဘသနာတတိပထံကာယ ानु ဘသနာတတိပထံအရတတိယတိယအာယုံကဘာလဲ။ယုတ်တရားဆိုတာနော်ပဒနာနိဗ္ဗာန်ဝေဒနာနိဗ္ဗာန်တတိပ္ပံဝေဒနာတတိယတရားအာယုံကဝေဒနာ ဒိဋ္ဌာနုပါဒနာတိဘာမတတိယတိယအယံကစိတ်ဓမ္မနုပါဒနာတိဘာမတတိယတိယအယံကဓမ္မသဘောတရားနော်ဒီဝိနာမရှင်းကြနေတဲ့အစဒီ50တလုံးဒီဓမ္မသဘောတရားတွေမှာအလုံးအကျုံးဝင်တယ်ဒါကြောင့်ယုတ်ရဲ့ဝိနာရဲ့စိတ်ရဲ့ဒီတိ50တလုံးရပေါင်းလိုက်တော့သိစိတ်ရုပ်ပြကုံမသားဘူးလားကုံသားခန္ဓာကြီးလည်းပြောတော့အဲ့ဒါဘာခန္ဓာလဲခန္ဓာ၅ပါးအတူတူပဲသိစာကြီးလည်းပြောတော့ဒုက္ခသိစာတရားအဲ့ဒီဒုက္ခသိစာတရားအာယုံပေါ်လို့အာယုံဒီကိုမမေ့ပြောက်တဲ့သဘောကတတိဒီဒုက္ခသိစာတရားတွေကိုပြီးအောင်ကျိုးမနေတဲ့သဘောကမမဝါယမဘာဖြစ်လဲဒီလိုကျိုးမမှမဖြစ်ပေါ်သေးတဲ့အကုသိုလ်တရားကမဖြစ်မှာရှင်းပေါ်ပြီးတဲ့အကုသိုလ်တရားကိုလည်းသိနေမှာမဖြစ်ပေါ်နေတဲ့ကုသိုလ်တရားတွေကိုလည်းဖြစ်အောင်ကြိုးစားနေတယ်ဖြစ်ပေါ်ပြီးတဲ့ကုသိုလ်တရားတွေနဲ့တို့ပေါ်အောင်ကြိုးစားနေတယ်အဲ့ဒါဒီတတိယတရားအာယံကကာယဝေဒနာစိတ်ဓာတ်ဓမ္မအမိရတဲ့ခန္ဓာ၅ပါးဖြစ်တယ်ဒီခန္ဓာ၅ပါးသိအောင်လောက်လားဆိုတော့မဟုတ်သေးဘူးတတိယတရားအာယံကဘုရားရှင်ဒီတတိပဒံတိုင်းတတိပဒံတိုင်းမှာဒီကာယဝေဒနာစိတ်ဓာတ်ဓမ္မအမိရတဲ့ခန္ဓာ၅ပါးကိုသိပြီးဒုတိယတဆင့်ဘာတက်ခေါ်လဲဒီဣဇာတဝကာယကာယ ानु ဘတိဝိဟရတိဘိဓဝကာယကာယ ानु ဘတိဝိဟရတိဣဇာတဝိဓဝကာယကာယ ानु ဘတိဝိဟရတိသတိဖြင့်ဝေဒနာစိတ်ဓမ္မဒီမှာလေပုံစံလိုပဲဣဇာတခန္ဓာ၅ပါးဘိဓခန္ဓာ၅ပါးရှိဖို့ဟောဟောပြီးပြီးပြီးပါလို့သမုဒိယဓမ္မ ानु ဘတိဝါကာယတေဝိဟရတိဝေယဓမ္မ ानु ဘတိဝါကာယတေဝိဟရတိသမုဒိယဝေယဓမ္မ ानु ဘတိဝါကာယတေဝိဟရတိကာယနမိကာယသဝရူပကာယနမကာယ၌သမုဒိယဓမ္မနုပါတိဝါဖြေကြောင်းသောဖြင့်ဖြေခြင်းသောဘောအဖန္နာထက်တန်ရှိလေရှိပြီဖြစ်လေမူလျှင်ဝိသရတိနေလေ၏ကာယနမိကာယသဝရူပကာယနမကာယ၌ဝေယဓမ္မနုပါတိဝါဖြေကြောင်းသောဖြင့်ဖြေခြင်းသောဘောအဖန္နာထက်တန်ရှိလေရှိပြီဖြစ်လေမူလျှင်ဝိသရတိနေလေ၏ကာယနမိကာယသဝရူပကာယနမကာယ၌သမုဒိယဝေယဓမ္မနုပါတိဝါဖြေကြောင်းသောဘောဖြင့်ဖြေခြင်းသောဘောချုပ်ကြောင်းသောဘောဖြင့်ချုပ်ခြင်းသောဘောကိုအဖန်မအထတန်ရှိနေရှိသည်ဖြစ်၏မူလီဝိဟရတိနေလေ၏ဒီလိုဟောတာဖြေကြောင်းသောဘောဖြင့်ဖြေခြင်းသောဘောချုပ်ကြောင်းသောဘောဖြင့်ချုပ်ခြင်းသောဘောတွေကိုပြီးအောင်ရှုပါဆိုတော့ဖြေကြောင်းသောဘောဖြင့်ဖြေခြင်းသောဘောတွေကဘာတွေလဲအတိအကျဖွင့်ထားပါတယ်စာပေမှာဘူလုံးနာမသိသိဆိုထားတာမဟုတ်ပါဘူးနော်အဝိဇ္ဇာသမုဒိယရူပသမုဒိယတဏှာသမုဒိယရူပသမုဒိယကာမသမုဒိယရူပသမုဒိယအာဟာရသမုဒိယရူပသမုဒိယနိဗ္ဗာန်တိလက္ခဏာသတိဒီလိုဖတ်ပါအဝိဇ္ဇာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤဥပါဒံဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤသင်္ခါရဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤတဏှာဖြစ်ခြင်းကြောင့်ယုတ်ဖြစ်ဤကာမဇာယုတ်တော်ဤဖြစ်ခြင်းသဘောသတိဒီလိုရှိဖို့ဖတ်ပါချုပ်ထားတဲ့သူမျိုးကောင်းနော်ဒီတော့အဝိဇ္ဇာနဲ့ဥပါဒာနဲ့ကာရကံစတဲ့အကြောင်းတရားတွေဒီရပြည့်လို့ယုတ်တိနာလီသင်္ချောက်ဖြစ်တာမြင်အောင်ရှုရမယ်ဆိုတော့ဒီအပိုင်းဒီသမုဒိယသစ္စာပဲဝင်မလာဘူးလားဝင်လာတယ်။ကျမ်းကျမ်းသင်္ချောက်သမုဘကဘုံတိုင်းမှာတော့သင်္ချောက်ပြီးတဲ့အပိုင်းတော့ဝင်မလာဘူးလားဝင်လာပြီ။ဒီတော့ခုနကဣဇ္ဇတခန္ဓာ၅ပါးဝိဒခန္ဓာ၅ပါးကိုသိတာကဒုက္ခသစ္စာ။တတိယတရားအာယုံမဲ့ဒီဒီမှာသမုဒိယသမဏေဘာဒီပိုင်းကြတော့သမုဒိယသစ္စာကိုဟုတ်တယ်မှာဆိုပြီးတဲ့အပိုင်းဝင်လာပြီ။ဒုက္ခသစ္စာသမုဒိယသစ္စာတွေကိုဟုတ်တယ်မှာဆိုထိုးထင်ပြီးတဲ့အပိုင်းနဲ့နော်။အဲဒီတော့ဒီနေရာမှာဗာပြောချင်တာလေ။မမဝေမနဲ့ပြန်ရရှိအပြည့်တတိယတရားအာယုန်တွေကိုရှုပွားသုံးလိုက်ရမယ်။ဆိုရင်တတိယတရားအာယုန်ကဒုက္ခသစ္စာတရားသမုဒိယသစ္စာတရားပဲအတူတူပဲနော်။တတိယဓမ္မ၄ပါးဆိုတာကတတိယတရားအာယုံကမ္မထန်ကြီးပဲတတိယတရားအာယုံကမ္မထန်တတိယပေါင်းရမယ်ကမ္မထန်ကြီးဒီပါတယ်လေဒုက္ခသစ္စာတရားသမုဒိယဒုက္ခတရားအဲဒီဒုက္ခသစ္စာတရားသမုဒိယဒုက္ခတရားတွေကိုကိုယ်တိုင်မျက်မှောက်ဖွင့်ဖို့ပြီးနေအောင်ကြိုးပမ်းနေတဲ့ဝရိယကိုပြောခေါ်တယ်မမဝါယမဒုက္ခသစ္စာတရားသမုဒိယဒုက္ခတရားဒီအပေါ်နဲ့မမေ့ပြောက်တဲ့သဘောလေးသင်္ချာအောင်ပြုမြင်ပေးနေတဲ့သဘောလေးကပါလေမမသတိသမဝိမာသမာတိအဲဒီလိုဟုတ်တိုင်းမှန်စွာကြိုးပမ်းဆင်ရဲ့အတွက်ပါလို့တယ်သမာတိဆိုတဲ့လက်နဲ့အကူကြီးတို့ပါတယ်ဘာသမာတိနဲ့ဘာကောသမာတိခေါ်လဲသမာသမာတိခေါ်လဲဘုရားရှင်ကိုယ်တော်ရင်မဟာသီဗရဏသုတ်တမအတိကမေဘုံထုတ်ပြီးတော့ပြန်ဖြေထားတယ် ယတမောသဗ္ဗေခဝေတမ္မာတမာတိဘာလိစိတယံတောတမ္မာတမာတိသီတဝိဖေတိကုဝိဝိစေဝသံမိဝိကအကုသေယိတမေဟိသဝိတကတဝိကရဝိကေသံပိတိဒုက္ခပရမသန္တဥပါဒံမိစ္ဆဝိဟရတိသတိပြဟောတာနော်ဒါပြောလေမတမဇံတမာတိဒုတိယဇံတမာတိတတိယဇံတမာတိသတုတ္တဇံတမာတိတွေကိုငါပြတမ္မာတမာတိလို့ခေါ်ဆိုတယ်ဆိုပြီးအတိအကျအရှင်းထားဒါကြတော့မိစေဒီပကအကြီးပေါ့မွေကောင်ကိုခါလိုက်ကနေတိုင်ပြီးမြှောက်ပြလိုက်တယ်လို့သမာဓိ၃မျိုးရှိတဲ့အ ਨੇ ကအလေကောင်ဖြစ်တဲ့ကာမဝဆရသမာဓိရူပဝဆရသမာဓိအရူပဝဆရသမာဓိဆိုပြီးသမာဓိ၃မျိုးရှိတဲ့အ ਨੇ ကအလေကောင်ရူပဝဆရသမာဓိကိုတိုင်ပြီးမြှောက်ပြလိုက်ရင်အစအဆုံးဖြစ်တဲ့ကာမဝဆရသမာဓိနဲ့အရူပဝဆရသမာဓိတွေနဲ့ပြင်းပြပြီးဖြစ်တဲ့အခါတွေမိစေဒီပကနိယဖြစ်ဆရာရှင်ခေါ်တော့တယ်ဒီနိယဖြစ်တဲ့ဥပ္ပထအနေဖြင့်အကြီးပေါ့သမာဓိတွေမှာအကောင်းဆုံးသမာဓိကိုဖြည့်ရှင်ကရေးထုတ်ပြီးခေါ်လိုက်တယ်။သုံးတဲ့ကသမာဓိတွေဝိပဿနာကိုတဲ့အပိုင်းမှာအကောင်းဆုံးသမာဓိဖြစ်တယ်နော်။အဲဒါကြောင့်ဒီဥပ္ပဒ္ဒနိဒိကဤအပြင်ဖြည့်ရှင်ကဒီသမာဓိကိုသမာသမာဓိလို့ခေါ်ဆိုတာ။သို့သောဥပ္ပဒ္ဒနိဒိကနိဒိကဤအပြင်ဟောထားတဲ့အတော့ဝိသုဒ္ဓိနဲ့အထက်ကရာဆရာတော်ကတော့သိတဝိသုဒ္ဓိနာမသဥပ္ပကာရထသမာပတ္တိယောဒီလိုရှင်းထားတယ်။ဝိသုဒ္ဓိမေတ္တဂရဏဒုတိယရေသံဃာ222မှာရှင်းထားပါတယ်။သိတဝိသုဒ္ဓိသိတဝိသုဒ္ဓိဆိုတာဥပဒရသမာဓိနဲ့ကသမာဘတ်7ပါးကိုခေါ်ဆိုတယ်ဆိုပြီးဒီလိုရှင်းလိုက်။အတူတူပဲနော်။ဥပဒရသမာဓိကိုရွတ်ဆောင်ပြီးနိုင်တဲ့သမထဏီကိုလည်းဖျက်ချင်ကိုယ်တော်တိုင်းနဲ့ဟောထားတယ်။အပ္ပနာသမာဓိကိုသမာဘတ်7ပါးကိုရရှိနိုင်တဲ့သမထဏီကိုလည်းဖျက်ချင်ကိုယ်တော်တိုင်းနဲ့ဟောထားတဲ့အတွက်သမထ40ရက်မှာနိစ္စယကမထံတကုဖြင့်သမာဓိထံဝိပဿနာကုမဲ့သို့ကုနိုင်တဲ့အကြောင်းအားရှိပါတယ်။ဒါကြောင့်တရားဟောဒီနာရောနဲ့အညီပဲအထက်ကောင်မြတ်ကလည်းဖတ်ပြီးသင်ရင်းဖြစ်တယ်။ဒါကြောင့်ယောဂီနဲ့အချက်ကဘာလဲ။မဲခင်ရှင်ပါဆုံးကြီးအတွက်မဲခင်ရှင်ပါတဲ့မှာအကျုံးဝင်နေတဲ့သမာသမာဓိမဲခင်တကုရရှိရဲ့အတွက်ဥပဒနာသမာဓိတော်လည်းကောင်းသုံးဖို့အပ္ပနာသမာဓိအညီရတဲ့ဇန်သမာဓိတစ်မျိုးမျိုးကိုတော်လည်းကောင်းအလုံးကိုတော်လည်းကောင်းရှင်ပါလုံးကိုတော်လည်းကောင်းပေါ့နော်။ရအောင်ဆွေးဆောင်ရအောင်အဲ့ဒီလိုကြိုးစားလိုက်ပါမှသူကတမ္မာတမာတိဆိုတဲ့အမှတ်ကြီးပြည်လာတယ်။အဲ့ဒီတမ္မာတမာတိရှိမှတမ္မာတတိလုပ်ငန်းလုပ်လို့ရမယ်။တမ္မာဝါယမလုပ်ငန်းခွင့်လုပ်လို့ရမယ်။ဒါဖြစ်လို့လေ။တမ္မာတိတိခွေပါဝေကတမ္မာရှိတော်ပြီခွေပြီခွေယထာဘုဒ္ဓံပါသနာတိ။ဒီခွေစိတ္တယံတို့တမ္မာတိတမ္မာတိကိုပါဝိသဖြစ်စေကြပါကုန်လော့။တမ္မာရှိတော်တမ္မာတိရှိတဲ့ပုဂ္ဂိုလ်ဒီယထာဘုဒ္ဓံမဟုတ်မပြဟုတ်တိုင်းမှန်စွာပါသနာတိပုဂ္ဂိုလ်ပြပြသည်ဘာဘုဘုကမြတ်တဲ့ဟုတ်တယ်မှာဆိုပြီးမယ်။ဤဒံဒုက္ခံဒီယထာဘုဒ္ဓံပ္ပသနာတိအယံဒုက္ခသမုဒယောတိယထာဘုဒ္ဓံပ္ပသနာတိအယံဒုက္ခံနိရောဓာတိယထာဘုဒ္ဓံပ္ပသနာတိအယံဒုက္ခံနိရောဓာဂามိနိပရိပဒံတိယထာဘုဒ္ဓံပ္ပသနာတိဤကဒုက္ခသစ္စာလို့ဟုတ်တယ်မှာဆိုပြီးမယ်။ဤကဒုက္ခစေတံသမုဒယသစ္စာလို့ဟုတ်တယ်မှာဆိုပြီးမယ်။ဤကဒုက္ခချုပ်ရန်နိရောဓသစ္စာပြားလို့ဟုတ်တယ်မှာဆိုပြီးမယ်။ဤကဒုက္ခချုပ်ရန်နိဗ္ဗာန်မြတ်တဲ့သစ္စာတရားတို့ရောက်ကြောင်းကြည့်ခြင်းတို့ခေါ်ဆိုအပ်တဲ့မဂ္ဂအရိယသစ္စာတရားတို့ဟုတ်တယ်မှန်စွာသိမယ်။အဲ့ဒီလိုဟုတ်တယ်မှန်စွာသိရအပ်တဲ့ဆံလို့ရမယ်။မမာတိသူတော်မှာဒီလိုပြခေါ်ထားတယ်။အဲ့ဒီကမှန်မှန်မှန်တကယ်ကြီးဒီလက်တွေနည်းနည်းလေးကိုယ့်ကိုယ်ကိုပြန်ကြည့်။မမာတိဘာသမာတိမှမထူတော်မဲ့တဲ့ကိုယ်ကိုပြန်ပြီးဆက်ကြည့်လိုက်ပါ။ယုတ်ကလတိတွေ့လား။တွေ့လားဒီကကြီး။ကိုအနဗနအထွေတွေဒီကကြီးပြည့်ရရှိတယ်။ဒီလိုနဲ့ဒီကလောက်တော့ရှိတယ်နော်။ကိုမပြန်ပြီးဆက်ကြည့်လိုက်တော့ကလအခွန်ကြီးတွေမြင်လား။မမြင်ဘူး။သမာဓိမထူတော့မင်းနဲ့နော်။မမြင်ဘူးဆိုလို့ရှိရင်တော့ကလအဖုံတော့မမြင်ကလတခုတခုအတွင်းမှာပထမယဘောဒီသောဘာရောအစိမ့်နာရတာဩဇာဆိုတော့ဒီတဘောတရားရှိကိုမြင်တော့မှာ။မမြင်ဘူး။အဖြစ်လို့သမာဓိမရှိတော့ဘုရားရှင်တို့ရဲ့ယုတ်ကကလလို့ခေါ်တဲ့အမှောင်လေးနဲ့ဖြစ်တော့အမှောင်လေးတွေကိုပထမမြင်ရမယ်ဒုတိယဒီအမှောင်လေးတွေဓာခွင့်နှင်ရဓမ္မတန်နဲ့ပရမတ်ကိုညာမြင်ဆိုင်အဲဒါအဲ့ဒီလိုညာမြင်ဆိုင်ရင်ကသမာဓိထူအောင်မယ်လို့ဘုရားကဟောထားတယ်သမာဓိမထူတော်ဘူးမထူတော်ရင်ဒီယုတ်ကမြင်မလားမမြင်ဘူးမြင်တော့လည်းဓာခွင့်တော့မလားမခွင့်နိုင်ဘူးဒါအရေးကြီးဆုံးဒါကြောင့်ဘုရားရှင်ကသမာဓိဆိုတဲ့လက်လက်တခုအသုံးပြုဆိုင်သမာဓိရှိရင်တော့လှမ်းကြည့်မြင်လိုက်ဘယ်လိုလှမ်းကြည့်လဲကြည့်တဲ့စနစ်တွေရှိတယ်ပေါ့။ဘာဖြစ်လို့လဲ။စနစ်ဆိုတာကဒီလိုပါ။သမထဝိသမာဓိထွန်းတဲ့အပိုင်းမှာကမ္မထ40ရှိတယ်ဆိုတာကမှန်တယ်။ဒါပြင်သမာဓိကကြောက်အောင်မြင်လို့ ဝိပဿနာကိုတော့မယ်ဆိုလို့ရှိရင်ဝိပဿနာဘိမ့်ဟာကမ္မထာနှစ်မျိုးပဲရှိတယ်။ယောဂမထာနာဂမထာအဲဒီယောဂမထာနာဂမထာနှစ်မျိုးရှိတဲ့အနက်ကယောဂမထာရှုခိုင်းတဲ့ပတ်သက်ရင်ဘုရားရှင်ကဘယ်လိုခေါ်လဲ။တထဘဂဝါရူပကမ္မထာနာကတိတောသင်္ခိပမနတိကာရဝတိနာဘဝိသရမနတိကာရဝတိနာဘသုဒ္ဓတဝဝထာနာကတိတိအဘိဓမ္မာသမောဟဝိနတိအထကရာဝိနာနုပါဒနာသတိပဋ္ဌာန်ဝိပင်းမှာလည်းဒီတိုင်းဖွင့်ဆိုထားပါနော်။အလားတူပဲဥစ္စလို့ဒီကနေ့လည်းတက္ကသိညသုတ်တံအထကရာဝေဒနာနုပါဒနာအဖွင့်မှာလည်းဒီတိုင်းပဲဖွင့်ဆိုထားတယ်။မဟာနိဗ္ဗာန်သုတ်တံဝေဒနာနုပါဒနာအဖွင့်မှာလည်းမဟာနိဗ္ဗာန်သုတ်တံအထကရာဒီမှာဒီပုဂ္ဂိုလ်အတိုင်းပဲဖွင့်ဆိုထားပါလေနော်။ဘာပြောရလဲ။ဝိပဿနာပိုင်းမှာကမ္မဋ္ဌာန်းကယုတ်ကမ္မဋ္ဌာန်းနာကမ္မဋ္ဌာန်းနှစ်မျိုးရှိတဲ့အနေကဘုရားရှင်ကယုတ်ကမ္မဋ္ဌာန်းကိုဟောရင်ဒဂမတအကျဉ်းဒီအကျဉ်းနှလုံးသွင်းဒီအကျောင်းဖြင့်ဆိုလကောဒဂမတအကျဉ်းနှလုံးသွင်းဒီအကျောင်းဖြင့်ဆိုလကောဟောတော်မူမြတ်ဓမ္မတာဖြစ်တယ်ဒီတော့ဘုရားရှင်ဒီယုတ်ကမတရှုခဲ့တဲ့ပတ်သက်လို့ရှိရင်ဘယ်လိုမျိုးဟောလဲနည်းနည်းဒဂမတအကျဉ်းဒီဒဂမတအကျဉ်းဒီဒီတော့မိမိတို့ကယုတ်ပြားကိုရှုတော်မယ်ဆိုလို့ရှိရင်ဒဂမတအကျဉ်းဒီကျရင်အကျဉ်းဒီနဲ့ရှုအကျဉ်းဒီကျရင်အကျဉ်းဒီနဲ့ရှုနည်းနည်းလုံးကျိုက်လဲနမိနုရှိခံပါလေရှုတဲ့ဆုံးရရှိပါလေဒီလိုဘဘမှာသုတ္တမယဟနာမရိနေကြီးတကဒါကမတအကျဉ်းလေးအကျဉ်းလေးနှစ်နည်းဖြင့်ဝိပါဒနာရှိပါသုတ္တတမူဒီအတွက်ရတ္တဖို့တော့ရရှိတဲ့ဆုံးပေါ်ပြထားပါနော်နောင်ရင်ရှိတယ်ဒါကြောနော်ဒါကြောင့်စနည်းရှိတဲ့နောင်ရင်ရှိတယ်လို့ပြောတာပါယုံရရှုမယ်ဆိုလို့ချင်းဘာကိုစကင်ရမလဲဓလေးပါဓလေးပါကိုမကင်ရင်ယုံရရှုပဲပြေလည်ဖို့မရှိဘူးဘုရားဆွေလို့တဲ့ယုတ်ကလမမြင်နိုင်ဘူးဘုရားဆွေလို့တဲ့ယုတ်ကလတခွင်းနေတဲ့အချင်းမရောက်နိုင်ဘူးနော်ဒါကြောင့်သူစနစ်နဲ့သူလိုက်လာပြီးတော့ရှိပါပါတယ်အဲဒီတော့ပြောခြင်းနဲ့အချက်ကတော့ဒီနေရာမှာပမာတိဆိုတဲ့လက်နဲ့မရှိခင်ရင်ဒီယုံနာကိုဘယ်လိုမှမသိနိုင်ဘူးမသိနိုင်တဲ့အတွက်ပမာတိထောင်ဖို့မလိုဘူးဆိုလို့ရှိရင်လက်ကအရှင်းပါပြည်လေးလားမပြေတော့ဘူးလက်ကဘယ်နှပါးဖြစ်သွားမလဲခုနကလက်ကခုနပါးနဲ့နိဗ္ဗာန်သွားရင်တော့ရနိုင်မလားမရနိုင်ဘူးဘာဖြစ်လို့လဲယုံနာဟောတိုင်းမှန်စွာပြီးဖို့ဘယ်လိုမှမဖြစ်နိုင်ဘူးယုံနာတောင်မှဟိုတိတ်မှဆိုမသိခင်ပြိဿနမုပ္ပါတိရေဆိုတာကဘုံပြီးဝေးပြိဿနမုပ္ပါတောင်မှမသိဘူးယုံနာလည်းမသိဘူးဆိုလို့ချင်းတော့သူပုဂ္ဂိုလ်ဝိပါဒဉာဏ်ဖြစ်ဖို့ကပို့ပြီးတော့ဝေးနေပြီအဝေးကြီးဝေးသွားနော်ဒါကြောင့်သမာဓိထောင်ဖို့တော့ဒီလိုရယ်အဲဒီထောင်မှလည်းမဂ္ဂင်ကအရှင်းပါဖြစ်တယ်ဒါကြောင့်လုံငန်းတွင်အလုလုတဲ့အပိုင်းမှာဥစ္စေတော့မာမသမာဓိပထမသီလမဖြစ်တာမဝါစာတမကမ္မတတမအာဇိယသီလမဖြစ်သုံးပါးဆုံးပြရအောင်မြင်မှုရရင်တမဝါယမတမတတိတမသမာဓိဖြစ်တဲ့တမတိမဖြစ်သုံးပါးဆုံးပြအောင်ကျိုးစားရကျိုးစားတဲ့ပိမ့်မှာတမသမာဓိကနံပါတ်1တမသမာဓိအောင်မြင်ရင်တမတတိတမဝါယမဖြစ်အောင်သိချင်းတဲ့ကျိုးစားတမဝါယမတမတတိနဲ့တတိအကူအညီကိုယူပြီးကျိုးပန်းလိုက်မယ်ဆိုရင်ပေါ့မမသိခင်ကတမသင်္ကပ္ပမျက်စိလေးပါဝင်လာမယ်ဒီတော့ဆိုလိုတာကမိမိတို့တမသိတခုတော့ဒီတော့မှဓာတ်ကြရင်ဓာလေးပါနဲ့တမသိဆိုတော့အာနာပါနကြိုက်လေအာနာပါနနဲ့တမသိဆိုတော့ပြုံးလိုက်လို့ဒီကအာနာပါနပဲဆိုကြပါစို့နော်လေးလေးမှတမသိပြုံးလိုက်တဲ့အခါအခြေတော်အစအစအကုန်လုံးသိအောင်ရှိလာရတယ်နောက်ဆုံးနမိတ်ချောင်းပေါ်လာပြီဆိုကြတယ်ဒါနမိတ်မှခံရလက်ကျင်လိုက်လက်ကျင်တာကမကတိဝင်ရင်ဖက်လီမှာအစအဆုံးကိုကြည်ကြည်ညက်ညက်တင်းတင်းမှုမလို့ဖြစ်အောင်ရှိပါတယ်။ဒီလိုကနေတော့ဒီနမိတ်ကခိုင်းလာပြီးဆိုရင်နမိတ်ပေါ်မှာပြောင်းပြီးတော့စိတ်ကြရ။စိတ်ကြလိုက်ရင်နမိတ်ကတကယ်ကြီးဖြူရတဲ့ကြီးလာပြီးတောက်ပါလာပြီ။အဲ့ဒီအချိန်ကမှတနင်္ဂနွေနေ့ညစာပြီးဒိဋ္ဌာန်ဒီခြံလိုက်ရောအောင်မြင်မှုရပြီဆိုရင်တော့ဉာဏ်ကူးလို့ရပါနော်။ပရမဇန်ဒိဋ္ဌာန်နဲ့ဉာဏ်ဆရုတ်တာကအတိကူးပြီးအောင်မြင်မှုရပြီလျှောက်ရင်းဆိုရင်လည်းသိအားကောင်းပြီဆိုတော့အကူအညီဖြင့်မိမိခန္ဓာအိမ်မှာတလေးပါးပြန်ဆိုင်ကြည့်နော်။ယောဂီရှိလို့ရမယ်။ယောဂီရည်ရှိလိုက်ရင်ရှိလို့ရပြီဆိုရင်ဒီယောဂီကိုဖိတော်ပြီးယောဂီကိုအာယုပြီးဖြစ်ပေါ်နေတဲ့ဉာဏ်ပြတဲ့ကိုလည်းဆက်ရှိလို့လည်းလုံးလုံးနဲ့ရှိလို့လက်နေနေတယ်။ယုံနာကိုဟိုတိုင်းမှဆိုသိပြီးတဲ့အခါကျတော့မှအကြောင်းတရားအယုဒ္ဓရာတွေကိုသိချင်းတက်ပြီးပြီးအောင်ကျိုးစားရတယ်။အဲဒီတော့ကျိုးစားတဲ့အပိုင်းမှာဒီမှာလုံငန်းခွင့်အလုပ်လုပ်နေတော့မဲ့ပြင်၅ပါးနဲ့အလုပ်လုပ်ပါတယ်နော်။အဲဒီမဲ့ပြင်၅ပါးအကြောင်းလုံငန်းခွင့်အလုပ်လုပ်ပုံလေးကိုနည်းနည်းဖြတ်ပြောမယ်နော်။ဒီတော့ဦးဇင်းတို့ဒီဒါနဲ့မှဂျုံတင်ပြီးတော့တမာတိဖွင့်လိုက်တာသုဒ္ဓသာတမာတိအချိုက်ကြီးဆိုင်လိုက်ရင်ဒီပုဂ္ဂိုလ်တဏ္ဍမှာမာမတမာတိမဂ်ကတခုဖြစ်ပြီနော်အဲဒီမာမတမာတိမဂ်ကအကုန်ကြီးယူပြီးတော့ခန္ဓာကိုယ်မှာဓာလိဘာဖမ်းပြီးစိုက်ပြီးဆုကြနော် ဒါလေးပါဆက်နေတဲ့အချိန်ကမှပထဝီဓာတ်ကလုံရင်းပြန်လို့မာတဲ့သဘော။အာဘောဓာတ်ကယွစီးတဲ့သဘော။ဒီဂောဓာတ်ကပူတဲ့သဘော။ဝါယောဓာတ်ကထောက်ကန်တဲ့သဘော။အဲ့ဒီလေးခုပဲပြန်နံထားပြောကြနော်။အဲ့တော့ဒီဓာလေးပါဖြင့်ဆက်ပြီးသမာဓိထွန်းလိုက်တဲ့အချိန်ခါမှာမာတဲ့သဘော၊ယွစီးတဲ့သဘော၊ပူတဲ့သဘော၊ထောက်ကန်တဲ့သဘော။အဲ့ဒီသဘောတရားအပေါ်မှာသင်္ခလေးကိုရှေ့ရှုတင်ပေးလိုက်တဲ့သဘောကဝိတ္တ။ဒီမာရတဲ့သဘော၊ယိုစီးတဲ့သဘော၊ပူတဲ့သဘော၊ထောက်တဲ့သဘောတွေကိုသွင်းဖောက်သိနေတာကသမ္မာဒိဋ္ဌိ။အဲဒီမာရတဲ့သဘော၊ယိုစီးတဲ့သဘော၊ပူတဲ့သဘော၊ထောက်တဲ့သဘောတွေကိုမမေ့ပြောက်တဲ့သဘောလေးကသမ္မာတတိ။ဒီမာရတဲ့သဘော၊ယိုစီးတဲ့သဘော၊ပူတဲ့သဘော၊ထောက်တဲ့သဘောတွေကိုသိအောင်ကြိုးစားနေတဲ့သဘောလေးကသမ္မာဝေမ။ဒီမာရတဲ့သဘောယောဇိတဲ့ဘောပူတဲ့ဘောထောက်တဲ့ဘောဒီတလေးပါဒါလေးပါအာယုံဘောတို့သင်္ခလိကျရောက်ပြီးပြီးနေတဲ့ဘောလေးကမမတမဒီပေါင်းလိုက်တော့မဲ့ကျင်နှစ်ပါးလေငါးခုအဲ့ဒီမဲ့ကျင်ငါးခုဖြင့်တည့်ညီလက်ညီအလုလုအဖားတယ်အဲ့ဒီတော့ဒါလေးပါအာယုံကိုထိုးထွင်းတည်တာကတမန်တိတိဒါလေးပါအာယုံဘောတို့သင်္ခလိတိတင်းပြီးနေတဲ့ဘောကမမသင်္ကပ္ပဒါလေးပါအာယုံကိုမမီးကြောက်တဲ့ဘောဒါလေးပါအာယုံကိုအမှတ်ရနေတဲ့သဘောထက်ထက်တက်တာတုံ့ပြန်နေတဲ့သဘောလေးကသမ္မာတတိဒါလေးပါကိုထိုးထွင်းကြည့်အောင်ကြိုးမနေတဲ့သဘောကသမ္မာဝါယမဒါလေးပါအာယုံနဲ့ဘာဝနာစိတ်ကမျိုးဆက်တက်ပြီးပြီးနေတဲ့သဘောလေးကသမ္မာသမာဓိပေါင်းလိုက်တော့မဲ့ပြန်မှတ်ပါလေငါးပါးအဲဒီကနေစိတ်တစ်ဆင့်တက်လိုက်တော့ယုံတရားတွေပြီးပြီးဆိုကြပါစို့ယုံတရားကိုထိုးထွင်းကြည့်တဲ့သဘောကသမ္မာတတိယုံတရားအာယုံပေါ်တဲ့စိတ်ကိုရှင်းရှင်းပြပြတဲ့သဘောကသမ္မာသင်္ကပ္ပယုံကြည်ခြင်းကိုထက်ခါထက်ခါသုံးတက်နေတဲ့မမေ့ပြောက်တဲ့သဘောလေးကသမ္မာတတိယုံကြည်ခြင်းကိုထိုးထွင်းပြီးအကျိုးစားနေတဲ့သဘောလေးကသမ္မာဝေမယုံကြည်အာယုံပေါ်သို့ရှင်းလင်းကြရောက်ပြီးနေတဲ့သဘောလေးကသမ္မာသမာဓိလက်ကျင်မှာပါလေငါးပါးနန္ဒီယမှာလည်းထိုးနေလည်းကောင်းကျောင်းကျုပ်ရဲ့ပြိဿသဘောပါသဘောတရားတွေလည်းထိုးနေလည်းကောင်းလက်ကျင်ငါးပါးနဲ့အလုပ်လုပ်ရပါဝိပဿနာပဲရောက်ပြီးဆိုကြပါစို့ဒီလိုတရားနံတရားတွေရဲ့ဖြစ်ပြီးဖြစ်တဲ့သဘောနဲ့ဉာဏ်ဉာဏ်ကြီးပြီးအလိစ္ဆာလေးရှိပြီးဆိုကြတယ်နော်။ဘုံယုံနာတို့ရဲ့ဖြစ်ပြီးပြည့်နေတဲ့အနိစ္စအခြင်းအရာကိုထိုးထင်းသိနေတဲ့သဘောကသမာဓိတ္တိ။ဘုံအနိစ္စအခြင်းအရာအာယုံပေါ်တဲ့စိတ်ကိုရှိရှိတင်ပြနေတဲ့သဘောကသမာသင်္ကပ္ပ။ဘုံအနိစ္စအခြင်းအရာလေးမမေ့ကြောက်တဲ့သဘောကသမာဂတိသုံးပါလေနော်။ဘုံအနိစ္စအခြင်းအရာအနိစ္စအခြင်းအရာကိုထိုးထင်းသိအောင်ကြိုးစားအထောက်နေတဲ့သဘောကသမ္မာဝါယမဘောအနိစ္စအခြင်းအရာကိုအနိစ္စအခြင်းအရာအာယုံပေါ်၌ဉာဏ်ဝဆောက်ကပ်ပြီးတည်နေတဲ့သဘောလေးကသမ္မာသမာဓိပေါင်းလိုက်တော့မဲ့ခင်မှတ်ပါလေငါးပါးအဲဒီမဲ့ခင်ငါးပါးဖြင့်လောကီအထက်တော်စုံစုံကြီးကြီးအလုပ်လုပ်အပ်ပါတယ်ဒီနောက်မဲ့ခင်သုံးခုကတော့ကျူးတင်ပြီးဆောင်ကြည့်ထားအဲဒီလိုမဲ့ခင်ကျောင်းကိုသတိပြုကြတိကျံကျုပ်ကိုပေါင်းပြအထုံချင်းပြီးဒါဥစ္စေတို့ဗာရဏတို့ရဲ့ဤကိုညှပ်နှံ့မယ်အဲဒီနိမလမ်းမကိုနိမလမ်းမလူမိုက်ခင်နဲ့လုပ်ပြတတ်တယ်နော်ဒီတော့ဒီတခြားပုဂ္ဂိုလ်ကိုဦးဇင်းလူမိုက်ကြတာတော့မဟုတ်ဘူးနော်စာပေသဘောအရနိမလမ်းမဟာပါနိမလမ်းမဆိုတာကဗာဒါလေးကိုပြောတယ်နော်ဒီတော့ဦးဇင်းတို့အမှန်အမှန်ကိုဘယ်လိုတပည့်တော်ကဖဲမလဲလို့မေးရင်ဒီနဲ့နေရှင်းပါနဲ့အမှန်မှန်ခွဲဖို့ဒီအဒီလိုချင်းလုပ်ရင်ရှင်းပါတယ်မှာကံကံအကျိုးဘယ်လိုပါမလဲမေးရင်တော့ခဏကသမုဒိယသစ္စာကြဒုက္ခသစ္စာကိုဟိုတိုင်းမှသာပြီးတဲ့အပိုင်းမှာကံကံအကျိုးဝင်တော့ပါလား။ဒါတော့ကံကံအကျိုးကိုသက်ဝင်ယုံကြည်နေတဲ့ကာမတက္ကရာတမာတိဋ္ဌိဉာဏ်ဒီသမုဒိယဒုက္ခသစ္စာကိုလည်းဟိုတိုင်းမှသာပြီးမယ်။သမုဒိယသစ္စာကိုလည်းဟိုတိုင်းမှသာပြီးမယ်။သမုဒိယသစ္စာကြဒုက္ခသစ္စာဖြစ်နေတာကိုလည်းဟိုတိုင်းမှသာပြီးမယ်ဆိုရင်ဒီကာမတက္ကရာတမာတိဋ္ဌိဉာဏ်ဒီအခြေခံသွားမယ်။အဲဒီတော့အခြေခံပြီးတဲ့တရားကောင်းရဲ့တဏ္ဍာမှာနတ္တိဒိဉ္ဇနတ္တိယိတ္တကုသိုလ်ကံအကုသိုလ်ကံဆိုတာမရှိကုသိုလ်ကံအကုသိုလ်ကံရဲ့အကျိုးတရားဆိုတာမရှိဆိုတဲ့ဒီဝါရကြီးတွေအလုံးလေ့ကျင့်သွားမှာဖြစ်တယ်နော်ဒါကြောင့်ဒီနေရာမှာပညာရှိသူတော်ကောင်းနဲ့လူမိုက်တို့ကသူ့နဲ့သူ့သဘောချင်းကတော့မတူဘူးလူမိုက်နဲ့သဘောကြတော့ဒီလိုရှိတယ်အနယံနယတိဒုံမေတော့အဒူရာယံနိယံသတိဒုံယောတရားတော်ဟောတိသမ္မဝုဒ္ဓဘဂုတ်ကတိဝိနည်းသောနာကနာတိသာသုတ္တတအဋ္ဌကနာအာဟိတိရှင်တဲ့တောင်းကြလေသူ